ဝိပဿနာရှုတာဝိပဿနာတရားအထုတ်တာကိုကောင်းတယ်လို့ခုနေအခါမှာအထူးပြောနေဖို့မလိုပါဘူးအများကပဲသဘောပေါက်နားလည်နေကြပါပြီဟိုစီတုံးကလွန်ခဲ့တဲ့အနှစ်20ကျော်လောက်စီတုံးကဆိုရင်တော့ဝိပဿနာကိုလူတိုင်းအထုတ်ကောင်းတယ်လို့မြူဆကြသေးဘူးဝိပဿနာလို့ဟာမထေကြီးများယဟန်တော်များသာရပုဂ္ဂိုလ်များနဲ့သာဆိုင်တယ်ငါတို့နဲ့မဆိုင်ဘူးလို့ထင်မှပြီးတော့အဲဒီတုန်းကလူတွေဟာဝိပဿနာမှသိပြီးစိတ်ဝင်စားကြသည်ဘူးဝိပဿနာလုပ်ငန်းတရားဟောလို့ရှိရင်လူတွေနဲ့မထိုက်တန်တာကိုဟောသလိုဖြစ်ပြီးတော့နေတယ်အဲဒီတုန်းကဘုန်းကြီးတို့ကလည်းဝိပဿနာကိုစပြီးဟောပါစရှိသေးတယ်ဒါကြောင့်အဲဒီတုန်းကဆိုရင်တော်တော်ကိုတိုက်တွန်းပြီးဟောရပါတယ်ဒါပေမဲ့အခုတော့ဝိပဿနာအလုပ်ဆိုတာဟာလူတိုင်းအားထုတ်ကောင်းတယ်တရားအားထုတ်ရင်ဝိပဿနာအလုပ်ဟာအကောင်းဆုံးပဲလို့လူတွေကဒီလိုသဘောပေါက်နေကြပါပြီဒါကြောင့်တရားဟောမယ်ဆိုလို့ရှိရင်တရားနာမဲ့လူတွေကဝိပဿနာတရားကိုဟောပါဖျားလို့ဒီလိုတောင်းလျှောက်ထားကြတကြသေးတယ်ဒါပေမဲ့လို့ဝိပဿနာလုံကားစဉ်ရိုးရိုးလေးဟောရင်တချို့ကကောင်းကောင်းမနာတတ်ကြဘူးတရားနာနေရင်ကတောင်တချို့ကထသွားတတ်ကြသေးတယ်အဲဒီလိုထသွားတဲ့လူတွေကိုလည်းအပြစ်တင်စရာတော့မရှိပါဘူးဘာကြောင့်လဲဆိုရင်လူတို့မှာနားလည်နိုင်တဲ့အသိဉာဏ်အခြေခံကမှမရှိသေးတဲ့ဟာကိုတချို့ကသမထကဝိပဿနာအနေနဲ့ယုံကြည်ပြောဟောနေကြတယ်။ဒီလိုကလည်းဝိပဿနာအစီအကိုသမထလိုပဲထင်နေကြတယ်။ဘာမှမဟုတ်ဘူးလို့လည်းတချို့ကပြောဆိုနေကြတယ်။တချို့ဟောတဲ့ဝိပဿနာကသာသံပေသံပြောင်းတော့လဲတကယ်အားထုတ်ပြီးကိုယ်တွေ့သိဖို့ကြတော့မဖြစ်နိုင်တဲ့လုံငန်းစဉ်တွေဖြစ်နေတယ်။ဒါကြောင့်တချို့ပုဂ္ဂိုလ်တွေမှာဝိပဿနာနဲ့စပြီးမဝေကွဲနိုင်ပဲရှိနေကြတယ်ဒါကြောင့်ဒီကနေ့ဝိပဿနာအကြောင်းကောင်းကောင်းသဘောပေါက်သွားအောင်လို့ဝိပဿနာအခြေခံတရားကိုဟောရမယ်အခုဟောပြောမဲ့ဝိပဿနာအခြေခံတရားဟာဒူဒူလေးနဲ့ရည်လည်းပြည့်စုံတယ်ရင်းလည်းရှင်းတယ်ကောင်းလည်းကောင်းတယ်ဒီတရားထဲမှာဝိပဿနာရဲ့အခြေခံတွေကိုလွယ်လွယ်ကူကူနဲ့မှတ်သားထားရအောင်ခေါင်းစဉ်ဆောင်ပုဒ်ကလေးတွေပါအစီအစဉ်ထားတယ်ဒါကလည်းအခုမှအစီအစဉ်တာမဟုတ်ပါဘူးလွန်ခဲ့တဲ့15နှစ်အနည်း20လောက်ကလေးကစပြီးအစီအစဉ်ပြီးတော့ဟောနေပါတယ်ဒီတရားကိုဟောဘူးတာလည်းအချိန်ပေါင်းတော်တော်များပါပြီဒီသာသနာရေးတာမှလည်းအရင်ကဟောဘူးပါပြီဒါကြောင့်ကြီးကနာဘူးတဲ့ပုဂ္ဂိုလ်တွေမှာတော့နာဘူးထမှန်ဆိုတဲ့အတိုင်းထပြီးဟောတယ်ထပြီးနာရတယ်လို့မှားကြပြီတော့ဒီလိုဟောဘူးတာတွေကိုထပြီးမဟောတော့ပဲအသေးအသေးကြီးရှောက်ဟောနေမယ်ဆိုလို့ရှိရင်ဒီတရားကိုမကြားဘူးသေးတဲ့လူသေးတယ်မှာအလွန်အရေးကြီးတဲ့ဒီလိုတရားမျိုးကိုမနာရဘဲဖြစ်နေတော့မှာပေါ့ဒါကြောင့်အရေးကြီးတဲ့ဒီလိုတရားတွေဟာသခမကြာဟောတဲ့တရားတွေပါပဲဒါကြောင့်ဒီနေ့ဒီဝိပဿနာအခြေခံတရားကိုဟောတာပဲပထမခေါင်းစဉ်ဆောင်မုတ်ကဝိပဿနာညာဆိုတာဘယ်ဟာရှု၍ဖြစ်သနည်းတဲ့ကဲဒီဆောင်မုတ်ကိုဆိုကြရမယ်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဆို
ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်
းဝိပဿနာဉာဏ်ဆိုတာဟာဘယ်လိုဟာကိုရှုရသလဲဘယ်လိုဟာကိုရှုပြီးတော့ဝိပဿနာဉာဏ်ဖြစ်သလဲလို့ဒီမေးခွန်းကမေးထားတယ်ဒီချက်ဟာ အမတန်လည်းရည်ကြည်ပါတယ်ဘာကြောင့်လဲဆိုတော့ကမ္မထာဘာဝနာအနေနဲ့ရှုတယ်ဆိုတာကသမာဓိဖြစ်အောင်လို့ရှုတာကတစ်မျိုးဝိပဿနာဉာဏ်ဖြစ်အောင်လို့ရှုတာကတစ်မျိုးဒီလိုနှမျိုးရှိတယ်ပထဝီမြေကတိုင်းအာဘောရေကတိုင်းသေဇောမိကတိုင်းဝါယောလေကတိုင်းအစရှိတဲ့ကတိုင်း၁၀ပါအာယုံ၁၀မျိုးကိုရှုရင်သမာဓိသာဖြစ်တယ်အဲ့ဒါဝိပဿနာမဟုတ်ဘူးပြီးတော့ကုရုမာရကဖူးဖူးရောင်နေတဲ့သူသေးကောင်းကြီးဝိနီလကညုံမဲနေတဲ့သူသေးကောင်းကြီးအစရှိတဲ့အာတုဘအာယုံ၁၀မျိုးကိုရှုရင်လည်းသမာဓိသာဖြစ်တယ်အဲ့ဒါလည်းဝိပဿနာမဟုတ်ဘူးပြီးတော့အနုဒရိ၁၀ပါးတည်းကဗုဒ္ဓအနုဒတိမြတ်စွာဘုရားဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာဓမ္မအနုဒတိတရားတော်ဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာဘာင္အနုဒတိဘာင္တော်ဤဂုဏ်တော်တွေကိုနှလုံးသွင်းဆင်ခြင်တာသီလအနုဒတိမိမိဤသီလဂုဏ်ကိုနှလုံးသွင်းဆင်ခြင်တာသာဂအနုဒတိမိမိစွန့်ကြဲဒေကံလှူဒါန်းမှုတဲ့ဒါနဂုဏ်ကိုနှလုံးသွင်းဆင်ခြင်တာဒေဝတာအနုဒတိနာတို့ရဲ့တရားသီလအစရှိသောဂုံနဲ့ဥပမာပြုပြီးတော့မိမိမှာရှိတဲ့တရားသီလအစရှိသောဂုံတွေကိုနှလုံးသွင်းဆင်ခြင်တာဥပသမနုတ္တိနိဗ္ဗာန်ရဲ့ဂုံကိုနှလုံးသွင်းဆင်ခြင်တာမရဏနုတ္တိသိခြင်းတရားသိခြင်းအကြောင်းကိုနှလုံးသွင်းဆင်ခြင်တာဒါတွေဟာသမာဓိဖြစ်တဲ့အလုပ်တွေပဲဝိပဿနာဉာဏ်ဖြစ်တဲ့အလုပ်မဟုတ်ဘူးပြီးတော့ကာယကတာတတိသာမင်မွေးញင်ခြေသေးလည်းသေးသွားအေးအသားအကျော်အယိုးရိုးရင်းချင်းစီအညို့စသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့32မျိုးသောအဖို့စုတွေကိုနှလုံးသွင်းဆင်ခြင်းပြီးရှုနေတာလဲသမာဓိဖြစ်တဲ့အလုပ်ပဲဝိပဿနာဉာဏ်ဖြစ်တဲ့အလုပ်မဟုတ်ဘူးပြီးတော့ဖက်သက်ဝင်တဲ့ကိုရှုရတဲ့အာနာပါနာတတိဆိုတာလဲသမာဓိကမ္မထမယ်သို့ပေမဲ့ဒီအာနာပါနာကမ္မထမှာတော့ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းလည်းရှိပါတယ်။ဒါပေမဲ့ဝိသုဒ္ဓိမေကသမာဓိကမ္မထနဲ့မှာပြထားလို့ဘုန်းကြီးတို့ကလည်းပဲသမာဓိကမ္မထလို့အမည်ပေးလိုက်ရတာပဲ။ပြီးတော့မေတ္တာ၊ကရုဏာ၊မုရိဒာ၊ဥပေက္ခာဆိုတဲ့ယမဝိဟာရကမ္မထ၄ပါးအာယုဘဇာန်တွေကိုရအောင်အားထုတ်ရတဲ့အာရုဘကမ္မထာက၄ပါးဒီ၈ပါးလဲသမာဓိကမ္မထာကြီးပဲပြီးတော့စားတောက်တဲ့အစာဟာရတွေကိုစက်စုပ်ဘွယ်ထင်အောင်ဆင်ញင်ရတာကဟာရေပฏิကူလပညာတဲ့အဲ့ဒါလဲသမာဓိကမ္မထာမယ်ပြီးတော့မိမိကိုယ်ထဲမှာရှိနေတဲ့ဓာ၄ပါးကိုခွဲကြပြီးရှုတာကသရုဓာတုဝဝဋ္ဌကမ္မထာနဲ့ဒါကတော့သမာဓိကမ္မထာဖြစ်ပေမဲ့လို့ဝိပဿနာရဲ့အခြေခံလည်းဖြစ်တဲ့အတွက်ဝိပဿနာနဲ့လည်းဆိုင်ပါတယ်အဲအခုပြောခဲ့တာတွေဟာရေအတွက်အားဖြင့်အမျိုးပေါင်း40ရှိတယ်သမာဓိကမ္မထာတွေကြီးပဲဒါတွေလည်းကဝိပဿနာနဲ့စဆိုင်တဲ့အာနာပါနတစိတ်တစ်ပိုင်းနဲ့သုဒ္ဓတဝဝဌာမတစ်ပါးဉာဏ်နဲ့ကမ္မထာအာယုန်တွေကိုရှုရင်သမာဓိသာဖြစ်တယ်ဝိပဿနာတော့မဖြစ်ဘူးဝိပဿနာဖြစ်စေခြင်းအဲ့ဒီသမာဓိကိုပဲထပ်ပြီးရှုမှဝိပဿနာဖြစ်နိုင်တယ်ဒါကြောင့်ဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားတွေကိုရှုရသလဲလို့ဒီမေးခွန်းကိုထုတ်ပြထားတာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှုရဖြစ်သနည်းတဲ့ဒီမေကုံကိုအခုအပြေပေးရမယ်ဆွဲလန်းနိုင်ရာငါးခန္ဓာမှစွာရှိဖြစ်သည်အဲ့ဒါကအပြေပဲဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုအမှန်တမ်းရှိပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့ဘတ်တဝါရီရဲ့သန္တာမှာရှိနေတဲ့လောကီယုံနာတွေကိုပါဠိလိုဥပါဒဏ်နဲ့ခန္ဓာလို့ခေါ်တယ်အဲ့ဒါကိုဗမာလို ဥပါဒณะခန္ဓာလို့ဘာသာပြန်ဆိုထားကြတယ်ဥပါဒနာကဆွဲလန်းတာခန္ဓာကတော့ယုံနာအစုဆွဲလန်းနိုင်တဲ့ယုံနာအစုတရားတွေလို့ဆိုလိုတယ်အဲ့ဒါတွေကိုကာမုပါဒံခေါ်တဲ့ဒနာနဲ့လည်းပါရပြီးဆွဲလန်းနိုင်တယ်ဒိဋ္ဌုပါဒံခေါ်တဲ့ဒိဋ္ဌိနဲ့လည်းပဲထင်မှားပြီးဆွဲလန်းနိုင်တယ်ဒီလိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေဟာဥပါဒနဲ့ခန္ဓာတွေပဲဒီခန္ဓာ၅ပါးတရားတွေကိုအမှန်တိုင်းသိအောင်ရှုရတယ်အဲ့ဒါတွေကိုမရှုလို့အမှန်တိုင်းမသိရင်တဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာနိုင်တယ်ရှုလို့အမှန်တိုင်းသိသွားရင်တော့မဆွဲလာနိုင်ဘူးအဆွဲလန်းကင်းသွားတယ်ဒါကြောင့်မဆွဲလန်းနိုင်အောင်မဆွဲလန်းခြင်းအောင်လို့အဲ့ဓာတွေကိုအမှန်တိုင်းသိဖို့ရှိရတယ်အဲ့ဓာတွေကိုအမှန်တိုင်းရှုသိပြီးတော့ဝိပဿနာဉာဏ်ဖြစ်ပါတယ်တဲ့အဲ့ဒီခန္ဓာ၅ပါးကိုသိနာလည်အောင်လို့တဖြည်းဖြည်းရှင်းပြီးတော့ပြောရအောင်မယ်ကဲအခုပထမဆောင်မုတ်ကလေးကစပြီးဆိုကြအောင်ဆိုဝိပဿနာညာဆိုတာဘယ်ဟာရှု၍ဖြစ်သနည်းဆို
ဝိပဿနာညာဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာညာဆိုတာဘယ်ဟာရှု၍ဖြစ်သနည်းဝိပဿနာညာဆိုတာဘယ်ဟာရှု၍ဖြစ်သနည်
းအဲ့ဒါကအမေးပဲအဖြေကတော့ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှု၍ဖြစ်သည်ဆို
ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှု၍ဖြစ်သည်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှု၍ဖြစ်သည်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှု၍ဖြစ်သည်
ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုအမှန်တမ်းရှုပြီးတော့ဖြစ်ပါတယ်ဝိပဿနာဉာဏ်ဆိုတာခန္ဓာငါပြောခဲ့တဲ့ကပိုင်းအာယုံကိုရှုလို့လည်းမဖြစ်ဘူးအာသုဘအာယုံကိုရှုလို့လည်းမဖြစ်ဘူးအနုဒတိမေတ္တာစသည်ရရှုလို့လည်းမဖြစ်ဘူးဒါဖြင့်ဘာကိုရှုရမလဲဆိုရင်ဆွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုရှုရမယ်တဲ့ဆွဲလာနိုင်တဲ့ခန္ဓာ၅ပါးဆိုတာရုပ်ခန္ဓာဝေဒနာခန္ဓာဉာဏ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့ဒီ၅ပါးပဲဒီခန္ဓာ၅ပါးဆိုတဲ့အမည်ကတော့ဗမာပြည်မှာတရားလိုက်စားတဲ့လူတိုင်းလူလိုပဲနှုတ်တဲ့နေတာပါအဲ့ဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းသိအောင်ရှုရမယ်ဒီလိုရှုပြီးအမှန်တိုင်းသိရင်ဝိပဿနာဉာဏ်ပါပဲဒီခန္ဓာ၅ပါးတွေကိုအမှန်တိုင်းမသိရင်တော့ဥပါဒံလို့ခေါ်တဲ့ဒနာနဲ့ဒိဋ္ဌိကဆွဲလန်းသွားတယ်ဒနာကပါရပြီးတော့ဆွဲလန်းတယ်ဒိဋ္ဌိကအထင်မှားပြီးတော့ဆွဲလန်းတယ်အဲဒီဥပါဒံနဲ့ခန္ဓာတွေကဘယ်ဟာတွေလဲဆိုရင်အခုလူတွေအများအပြားတွေ့နေကြရတဲ့တရားတွေပါပဲတခြားသွားပြီးတော့ခက်ခက်ခဲခဲရှားယူရမယ်တရားတွေမဟုတ်ပါဘူးပုဂ္ဂိုလ်တွေမှာသင်္ချာတွေ့နေရတာတွေပါပဲဘယ်လိုလဲဆိုရင်မြင်တဲ့အခါမှာမြင်ရကသင်္ချာတွေ့ရတယ်ကြားတဲ့အခါမှာကြားရကတွေ့ရတယ်အနားနာတဲ့အခါမှာနားရကတွေ့ရတယ်အရာတာကိုစားပြီးတဲ့အခါမှာအဲ့ဒီသိရကတွေ့ရတယ်ကိုယ်ကတွေ့ထီးတဲ့အခါမှာတွေ့ထီးရကတွေ့ရတယ်ဒီကုစဉ်းစားကြံသိနေတဲ့အခါမှာကြံသိရကတွေ့ရတယ်လက်ခြေကိုကွေးလိုက်ရင်ဆန်းလိုက်ရင်လှုပ်ရှားလိုက်ရင်အဲ့ဒီကွေးရဆန်းရလှုပ်ရှားရကဒီခန္ဓာ၅ပါးကိုတွေ့ရတယ်ခန္ဓာ၅ပါးသဘောတရားမှာမသိတာတော့ပဲလူပါတယ်အဲ့ဒါကလည်းသိအောင်မရှိတဲ့အတွက်အမှန်တမ်းမသိပဲရှိနေတာပါပဲမရှိလို့မသိကြတဲ့အတွက်အဲ့ဓာတွေကိုတဏှာနဲ့ဒိဋ္ဌိနဲ့ဆွဲလာပြီးနေကြတာပဲကဲအခု လက်ခြေကွေးတာလေးကစားပြီးပုံစံထုတ်ပြောမယ်ကွေးတဲ့အခါဘာတွေဖြစ်သလဲကွေးမယ်လို့ကြားတဲ့စိတ်ကလေးကစပြီးဖြစ်လာတယ်ပြီးတော့မှကွေးတဲ့ရုပ်ကလေးတွေတွေ့ချင်းတွေ့ချင်းဖြစ်လာတယ်ဒီလိုဖြစ်လာရမှာကွေးမယ်ကြားတဲ့စိတ်ကလေးတွေဘာတွေပါသလဲဆိုရင်နာမ်ခန္ဓာ၄ပါးပါတယ်ဘာပုံကတော့ကွေးမယ်လို့ကြံသိတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာတဲ့ကွေးမယ်ကြံပြီးကွေးရမှာဝမ်းမြောက်ဝမ်းသာနဲ့ကွေးတာလည်းရှိတယ်ဒီနှလုံးမသာဖြစ်ပြီးကွေးတာလည်းရှိတယ်စိတ်မရှင်မညိုးရိုးရိုးအနေထားနဲ့ကွေးတာလည်းရှိတယ်ဒီလိုသုံးမျိုးရှိပါတယ်ဒီသုံးမျိုးထဲမှာဝမ်းမြောက်ဝမ်းသာနဲ့ကွေးရင်အဲ့ဒီဝမ်းသာတာကိုသောမနာဝေဒနာလို့ခေါ်တယ်ဝေဒနာခန္ဓာပဲဒီနှလုံးမသာဖြစ်ပြီးစိတ်ဆိုးစိတ်ပြက်ပြီးကြွေးရင်အဲ့ဒီစိတ်နှလုံးမသာတာကိုသောမနာဝေဒနာလို့ခေါ်တယ်ဝေဒနာခန္ဓာပဲမရှင်မညှိုးရိုးရိုးစိတ်နေထားနဲ့ကြွေးရင်အဲ့ဒီရိုးရိုးစိတ်နေထားကိုဥပိ္ပခဝေဒနာလို့ခေါ်တယ်ဝေဒနာခန္ဓာပဲဒါကြောင့်ကြွေးမယ်လို့ကြံရမှာဝေဒနာခန္ဓာလည်းပါတယ်ပြီးတော့ကွေးမယ်လို့မှတ်သားတဲ့ပညာလည်းပါတယ်အဲ့ဒါကပညာခန္ဓာပဲပြီးတော့ကွေးဖို့ရာစိတ်စော်တိုက်တွန်းပေးတဲ့သဘောလေးလည်းပါတယ်သူကတော့ကွေးလိုက်ကွေးလိုက်လို့မဆိုတော့လဲဆိုပြီးတဲ့ခဲတော့စိတ်ထဲကနေပြီးတိုက်တွန်းနေတဲ့သဘောပါပဲအဲ့ဒီလိုစိတ်ထဲကတိုက်တွန်းနေတဲ့သဘောလေးဟာသင်္ခါရခန္ဓာပဲဒါကြောင့်ကွေးမယ်ကြာတဲ့သဘောတရားလေးတွေမှာဝေဒနာလည်းပါတယ်ဉာဏ်လည်းပါတယ်သင်္ခါရလည်းပါတယ်ဝิญဉဉ်လည်းပါတယ်နာမ်ခန္ဓာ၄ပါးလုံးပါတယ်ကွေးတယ်ဆိုတော့လှုပ်ရှားမှုထဲမှာတော့ရုပ်တရားကြီးပဲသူကတော့ရုပ်ခန္ဓာတက်တက်ပါပဲအဲဒီတော့ကွေးခြင်းနာနဲ့ကွေးတာဒီနှစ်ခုပေါင်းလိုက်ရင်ခန္ဓာ၅ပါးပဲဒါကြောင့်လက်ကလေးတကွေးထဲမှာခန္ဓာ၅ပါးပါနေတယ်တွေ့ရွေးလိုက်ရင်ခန္ဓာ၅ပါးပဲနောက်တွေ့ရွေးလိုက်ရင်လည်းခန္ဓာ၅ပါးပဲရွေးတိုင်းရွေးတိုင်းခန္ဓာ၅ပါးတွေကြီးအစင်းစင်ဖြစ်နေတယ်အဲ့ဒါတွေကိုမမကံကမရှိမီလို့မမကံကမတည်ဘူးဆိုရင်ဘယ်လိုထင်သွားသလဲဆိုတော့အဲ့ဒါကိုဘုန်းကြီးတို့ကတောင်းဖြေပြနေစရာမလိုပါဘူးလက်ကိုကွေးနေကြတဲ့ပုဂ္ဂိုလ်တွေကကိုယ့်အကိုပဲစဉ်းစားပြီးဖြစ်နေပါလေ။ဘယ်လိုထင်မှတ်တယ်ဆိုတော့ကွေးမယ်ကြံတာလဲငါပဲလက်ကိုကွေးလိုက်တာလဲငါပဲလို့ဒီလိုထင်နေကြတယ်မဟုတ်လား။အဲလူတိုင်းလူတိုင်းပဲဒီလိုထင်နေကြပါတယ်။ကလေးတွေကိုမေးကြည့်ပါဒီတိုင်းပြောပါလိမ့်မယ်။သာမတတဲ့လူကြီးတွေကိုမေးကြည့်ရင်လဲဒီတိုင်းပြောမှာပဲသာတတဲ့ပုဂ္ဂိုလ်မေးကြည့်ရင်လဲပဂရိစိတ်ထင်ကိုပြောရင်တော့ဒီတိုင်းပြောမှာပဲသို့တော်လဲသူကတော့သာတတာနဲ့စာနဲ့ใกล้ညီအောင်လို့ယုတ်တရားနာတရားတွေပဲလို့ဒီလိုလဲပြောကျင်ပြောမယ်အဲ့ဒါကတော့သူညာနဲ့ထင်တာမဟုတ်ပါဘူးသူကိုယ်တိုင်သိတာမဟုတ်ပါဘူးသာဝိဇ္ဇံကလည်းကပါတဲ့အတိုင်းသာနဲ့ပင်နဲ့ kait ညီအောင်လို့ရန်ဆပြီးပြောတာပဲဖြစ်မယ်လက်ချေကိုကိုယ်တိုင်းသာ၌သူစိတ်ထဲမှာတကယ်ထင်နေတာကတော့ကိုယ်မယ်ဆမယ်ကြာတာလဲငါပဲကိုယ်ရာဆန်းတာလဲငါပဲလှူရှားဖို့ကြာတာလဲငါပဲလှူရှားတာလဲငါပဲလို့ဒီလိုပဲထင်မှနေပါတယ်ဒီငါဟာရှိကလည်းရှိနေတယ်အခုလည်းရှိနေတယ်နောင်လဲရှိဦးမယ်အစဉ်သာရရှိနေတယ်လို့ဒီလိုလဲထင်နေပါတယ်အဲ့ဒါကိုနိစ္စပညာလို့ခေါ်တယ်ဝိမေကျမ်းတဲ့စိတ်ကလေးကအခုမှဖြစ်လာတယ်လို့ဒီလိုကတော့ပရိပုဂ္ဂိုလ်တွေဟာမထင်ညမသိကြပါဘူးဒီစိတ်ကလေးဟာသိရကရှိနေတယ်အရင်ကရှိနေတဲ့ငါပဲကွေးမယ်လို့အခုကြံတယ်လို့ဒီလိုထင်မှနေကြပါတယ်အဲ့ဒီကြံတဲ့ငါဟာအခုလည်းရှိနေတယ်နောင်လည်းရှိနေဦးမှာပဲလို့ဒီလိုလည်းထင်နေကြပါတယ်ဒ လက်တို့ခြေတို့ကိုေးလိုက်ရွှေးလိုက်ပြန်တော့လဲအရင်ငါရှိနေတဲ့လက်ခြေအရင်ငါရှိနေတဲ့ငါကပဲရွှေ့သွားတယ်လို့ဒီလိုထင်များနဲ့ရွှေ့ပြီးတဲ့နောက်လဲဒီလက်ဒီခြေဟာအစင်မပြတ်ရှိနေတယ်ဒီလိုပဲထင်တယ်ကြောက်သွားတယ်လို့တော့မထင်ပါဘူးအဲ့ဒါလည်းနိစ္စပညာပဲအဲ့ဒါဟာမမြဲတဲ့တရားကိုမြဲတယ်လို့ဆွဲလာတာပဲပုဂ္ဂိုလ်သတ္တဝါငါးကောင်မဟုတ်တဲ့သဘောတရားကိုငါးကောင်သဘောကောင်နေနဲ့ဆွဲလာတာပဲဒီထက်မှကိုယ်သဘောကြကိုယ်လည်းရဆန်းလည်းရတဲ့အတွက်အဲ့ဒီကိုယ်လည်းရဆန်းလည်းရတာကိုပဲကောင်းတယ်လို့လည်းထင်သွားတာပြီးတယ်ဥပမာညောင်းနေရကလက်ကလေးကိုရွှေ့လျက်ပြင်လျက်လို့ရှိရင်အညောင်းပြေပြီးနေတာတိုင်းသာဖြစ်သွားတယ်အဲ့ဒါကိုကောင်းတယ်လို့လည်းထင်လိုက်သေးတယ်အဲ့ဒါဟာချမ်းသာလို့ထင်တာပါပဲကြားကြည့်တယ်လို့အပြောရန်ကားတဲ့လူတို့ဒီလိုလူတွေဟာကိုယ်လေးဆန်းနေလို့ပြီးတော့ကနေတဲ့အခါမှာစိတ်ကောင်းတယ်လို့ထင်နေတယ်ကိုယ့်အကိုသိသားရပြီးသဘောကျနေတယ်အချင်းချင်းစကားပြောကြတဲ့အခါများမှာလဲတချို့ကလက်တွေကောင်းတွေကိုလှုပ်ပြီးအာရဝန္တနဲ့ပြောနေတာတွေရှိတတ်ပါတယ်အဲဒီလိုပြောနေတဲ့လူကအဲဒီလိုလှုပ်ရှားပြီးပြောနေရတာကိုပဲသားရနေတယ်သဘောကျနေတယ်ဒါတွေလည်းချမ်းသာလို့ထင်နေတာတွေပါပဲပြီးတော့ဆိုလို့ရှိရင်လည်းလူကလေးကိုလှုပ်လျက်လို့ကြီးမြတ်အောင်မြင်သွားရင်အဲဒါကိုကောင်းတယ်ချမ်းသာတယ်လို့ထင်နေတယ်အဲဒါအာတနာနဲ့ပါရပြီးတော့ဆွဲလာနေတာတဲ့မမြဲတဲ့တရားကိုမြဲတဲ့အနေနဲ့လဲပါရတယ်။ချမ်းသာမဟုတ်တာကိုချမ်းသာအနေကောင်းတဲ့အနေနဲ့လဲပါရတယ်။ပုဂ္ဂိုလ်တ attva မဟုတ်တဲ့ယုံနာစုကိုပုဂ္ဂိုလ်တ attva အနေနဲ့လဲပါရနေတယ်။အဲဒီလိုပါရပြီးတော့လဲဆွဲလာနေတယ်။ဘာကောင်းတ attva ကောင်းအနေနဲ့ထင်မှပြီးတော့လဲဆွဲလာနေတယ်။ဒါကြောင့်လက်ချေကိုကိုရဆန်းရလှူရှားရမှာကိုမယ်လို့ကြံတာလဲဥပါဒณะခန္ဓာပဲကိုလိုက်တာလဲဥပါဒณะခန္ဓာပဲဆန်းမယ်လို့ကြံတာလဲဥပါဒณะခန္ဓာပဲဆန်းတာလဲဥပါဒณะခန္ဓာပဲလှူရှားမယ်လို့ကြံတာလဲဥပါဒณะခန္ဓာပဲလှူရှားတာတွေလဲဥပါဒณะခန္ဓာတွေပဲဝိပဿနာရှိရမယ်ဥပါဒณะခန္ဓာဆိုတာဒါမျိုးတွေကိုပြောတာပဲတို့တူမြညာကြရစသည်မှာလဲအကုန်လုံးဒီနည်းကြီးပါပဲမြင်တဲ့အခါမှာမြင်မှုဤတရားဌာနမျက်စိဆိုတာလဲထင်ရှားတယ်မြင်ရတဲ့အစင်းဆိုတာလဲထင်ရှားတယ်သူတို့မျိုးကတော့ယုတ်တရားပဲသူတို့ကတော့ဘာမှမသိတာဘူးဒါပေမဲ့မြင်ခိုက်မှမရှိမိရင်သူတို့ကလည်းဆွဲလန်းသွားတာပဲမျက်စိနဲ့တကွတကူလုံးကိုမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့ထင်မှဆွဲလန်းသွားတယ်။မြင်ရတဲ့အစင်းနဲ့တကွအထေဝရကြီးတစ်ခုလုံးကိုလည်းမြဲတဲ့အနေလှပါတင်တဲ့အနေကောင်းတဲ့ချမ်းသာတဲ့အနေပုဂ္ဂိုလ်တ attva အနေနဲ့ထင်မြင်ဆွဲလန်းသွားတယ်။ဒါကြောင့်အဲ့ဒီမျက်စိယုံနဲ့အစင်းယုံကိုဥပါဒณะခန္ဓာလို့ခေါ်တယ်။ပြီးတော့အဲ့ဒီမြင်တဲ့အခါမှာမြင်တယ်ဆိုတာကလည်းထင်ရှားတယ်အဲ့ဒါကတော့နာခန္ဓာ၄ပါးအပေါင်းပဲမြင်သိယုံမြစိတ်ကလေးကဝိညာဉ်နဲ့ခန္ဓာခေါ်တယ်မြင်လို့ကောင်းတာမကောင်းတာကဝေဒနာခန္ဓာခေါ်တယ်မြင်ရတဲ့အာယုံကိုမှတ်သားလိုက်တာကသင်္ညေခန္ဓာခေါ်တယ်မြင်အောင်လို့စူးစိုက်နှလုံးသွင်းတာကသင်္ခါရခန္ဓာခေါ်တယ်အဲ့ဒါကနာခန္ဓာ၄ပါးပဲမြင်ခိုင်းမှမရှိမိရင်အဲ့ဒီမြင်တာကိုအရင်ကလည်းရှိနေတယ်အခုလည်းရှိနေတယ်လို့မြဲတဲ့အနေနဲ့ထင်မှဆွဲလန်းသွားတယ်။ကောင်းကောင်းကလေးတွေကိုမြင်ရတဲ့အခါမှာမြင်ရတာကောင်းတယ်လို့ဒီလိုလည်းထင်မှသွားတယ်။ဒီလိုထင်မှတဲ့အတွက်အမြင်ကောင်းတွေကိုမြင်အောင်လို့ထူးထူးဆန်းဆန်းတွေအကောင်းတွေကိုလိုက်ပြီးတော့ကြီးစုနေကြတာ။ဝဲတွေရုပ်ရှင်တွေကိုဇေစကကုန်ခံပြီးအရေးပြက်ကံကိုပင်ပန်းခံပြီးတော့သွားကြည့်နေကြတာဟာကောင်းတယ်ထင်လို့လုပ်နေကြတာပါပဲ။ကောင်းတယ်မထင်ရင်တော့ ဒီလိုဈေးကုန်လူပန်းခံပြီးဘသူမှသွားပြီးကြည့်မှမဟုတ်ပါဘူးဒါကြောင့်ငင်းနေရတာခါးကားနေရတာကိုငါပဲငါကောက်နေတာပဲလို့ထင်မှတ်နေတာတဏှာဒိဋ္ဌိနဲ့ဆွဲလာနေတာတဲ့ဒီလိုဆွဲလာနိုင်တဲ့အတွက်မြင်ငိုက်မှာထင်ရှားတဲ့ယုံနာတရားတွေဥပါဒနဲ့ခန္ဓာလေးခေါ်ရတယ်အဲ့ဒီမြင်ရမှာဆွဲလာတယ်လို့ပဲကြာရနာရစာရဒွိဋ္ဌိရကြံတိရတွေမှာလဲအကုန်လုံးဤသူပဲဆွဲလာနေတယ်ဒီကုစင်စားကြံစည်နေတဲ့စိတ်ကလေးကိုတော့ငါကောင်းတရားကောင်းနေနဲ့ဘာပြီးတော့တောင်းဆွဲလာတတ်သေးတယ်ဒါကြောင့်ဆွဲလာနိုင်ရငါးခန္ဓာဆိုတဲ့ဆောင်မှုရဆွဲလာနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးဆိုတာတခြားကမဟုတ်ဘူးကိုယ်ကိုယ်တည်းကမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဓွား၆ပါးမှာထင်ရှားနေတဲ့သဘောတရားတွေပဲအဲ့ဒီထင်ရှားနေတာတွေဟာဥပါဒနဲ့ခန္ဓာတွေပဲအဲ့ဒီဥပါဒနဲ့ခန္ဓာတွေကိုအမှန်တိုင်းသိအောင်ရှုရမယ်မှန်တိုင်းရှုလို့မှန်တိုင်းသိတာဟာဝိပဿနာဉာဏ်ပါပဲဒါကြောင့်ဆောင်းဖို့မှာวิปัตตนาญาณสุราเบยาชุเยဖြစ်တည်းนี้ซွဲล้านไหนยางาขันธาမှန်စွာชุเยဖြစ်တည်းလို့ဆိုထားတာကဲဒီဆောင်မုတ်ကလေးတွေကိုတစ်ခေါက်စီဆိုကြအောင်วิปัตตนาญาณสุราเบยาชุเยဖြစ်တည်းน
ี้วิปัตตนาญาณสุราเบยาชุเยဖြစ်တည်းนี้
သမီးဝိပဿနာဉာဏ်ဆိုတာဘယ်ဟာဖြစ်ဖြစ်သည်ဆွဲလန်း၌ငါးခန္ဓာမှန်စွာရှိ၍ဖြစ်သည
်ဆွဲလန်း၌ငါးခန္ဓာမှန်စွာရှိ၍ဖြစ်သည်ဆွဲလန်း၌ငါးခန္ဓာမှန်စွာရှိ၍ဖြစ်သည်ဆွဲလန်း၌ငါးခန္ဓာ
ဝိပဿနာဆိုတာဘယ်တရားကိုရှုရသလဲဆွဲလန်းနိုင်တဲ့ဥပါဒနာခန္ဓာ၅ပါးကိုရှုရတယ်ဆိုတော့ဒီသမုဒ္ဒေဟာကိုယ်စိတ်ကူးနဲ့ကိုရေးညာကိုရေးထားတာမဟုတ်ဘူးပါဠိထာရာတွေကအတူချုံပြီးရေးထားတာတရားစာဆိုတာမိယာမူအထောက်အထားရှိမှရေးရတယ်မြတ်စွာဘုရားဟောထားတဲ့ပါဠိဖြစ်စေညာနာမထေရကြီးတွေဟောထားတဲ့ပါဠိဖြစ်စေသာဂရာဖြစ်စေနေလိုခိုင်လုံနဲ့ကျမ်းဂန်တာရကရှိရတယ်အဲဒီလိုတာရကတွေကိုမှီညာပြုပြီးရရတယ်ဘုရားဟောရင်လည်းဒီလိုကျမ်းဂန်တွေကိုအမိပြုပြီးဟောရတယ်ဘုရားကျင့်ကြံအားထုတ်ရင်လည်းဒီလိုကျမ်းဂန်တွေအမိပြုပြီးတော့ကျင့်ရတယ်မြတ်စွာဘုရားဟောထားတဲ့ဝေဒနာတော်တွေဟာရသမားဆရာတို့ရဲ့အမြင်မျိုးနဲ့တူလို့သုတ်တလို့ခေါ်ပါတယ်တဲ့သူပုံကတော့လက်သမားဆရာများဟာသေလုံးများကိုရွေတော့မယ်ခွဲစိတ်တော့မယ်ဆိုရင်ရှင်းဥစွာမြင်းချရတယ်မြင်းမချပဲမြန်မာရမ်းပြီးတော့ခိုးလိုက်ခွဲစိတ်လိုက်လို့ရှိရင်မလိုရလဲရောက်သွားရတယ်လိုတဲ့အစိမ့်ပင်တရားတွေလည်းပျက်စီးသွားရတယ်ဖြောင်းဖြောင်းမှမသွားနိုင်ဘူးဒါကြောင့်မြင်းလေးချပြီးတော့မှအဲ့ဒီမြောင်းလေးအတိုင်းခုံရခွဲစီရတယ်ပြုပြင်ရတယ်အဲ့ဒါလိုပါပဲမြတ်စွာဘုရားသာသနာတော်မှာလဲသီလသမာဓိပညာဆိုတဲ့သိက္ခာ၃ပါးအကျင့်တရားတွေကိုကျင့်မြင်တဲ့သူတော်ကောင်းတွေမြတ်စွာဘုရားဣတိသားတွေဟာမြတ်စွာဘုရားဟောထားတဲ့တရားတော်ကိုမြင်းမြောင်းလေးလိုသဘောထားပြီးတော့ကျင့်ရတယ်ရသဗျာကတရားမြင်ကြောင်းတရားစည်းကမ်းတွေကိုချထားပါတယ်။သီလကိုဘယ်လိုကျင့်ရမလဲ။သမာဓိကိုဘယ်လိုပွားစီရမလဲ။ပညာကိုဘယ်လိုဖြစ်စီရမလဲလို့မြတ်စွာဘုရားကဟောကြားထားပါတယ်။အဲ့ဒါတွေဟာတရားစည်းမြင်တွေပါပဲ။အဲ့ဒီတရားမြင်ကြောင်းစည်းကမ်းနိလန်းကလေးများအတိုင်းကျင့်ရတယ်။တရားစာတွေတရားကျမ်းဂန်တွေရေးရင်လည်းအဲ့ဒီစည်းမြင်တိုင်းရေးရတယ်။ဘုရားဟောရင်လည်းအဲ့ဒီစည်းမြင်တိုင်းပဲဟောရတယ်။ကိုယ်စိတ်ကိုယ်ရှိတိုင်းတရားတွေကိုလျှောက်ပြီးရေးရတာဟောရတာမဟုတ်ဘူး။တချို့ကတော့ຢာကျန်ခံရဲ့လို့မရှိပေမဲ့ လူထင်းတဲ့အတိုင်းသူတွေတဲ့အတိုင်းလျှောက်ပြီးတော့ရေတော့ဟောတော့တာပါပဲရေယုံဟောယုံနေတော့မကြသေးဘူးသာဘိကျမ်းဂန်တွေသာရပုဂ္ဂိုလ်တွေတောင်မှချုပ်ချပုတ်ခတ်လိုက်ကြသေးတယ်အဲ့ဒါမျိုးတွေကတော့သာကြည့်တဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တွေကစဉ်းစားဆင်ញင်တာဖို့လိုပါတယ်တရားဆိုတာစည်းကမ်းရှိရတယ်ဘုရားဟောဒေသနာမှမလွတ်စေရဘူးခေလူတွေနားလဲအောင်ခေကာလာအသုံးဟောဟာရလို့သာကြောင်းလဲပြီးဟောရတယ်အ내ရိဘေကိုတော့မကြောင်းလဲရဘူးဘုရားဒေသနာတော်တိုင်းပဲဖြစ်စီရတယ်ဒါကြောင့်ခုပေးထားတဲ့ဆောင်မှုရဆွဲလာနိုင်တဲ့ဥပါဒณะခန္ဓာ၅ပါးကိုရှိပါတယ်ဆိုတဲ့အ내ရိဘေဟာဘယ်ကရသလဲလို့ဆိုရင်မြတ်စွာဘုရားဟောထားတဲ့ခန္ဓာ၅ပါးဆိုင်ရာဒေသနာတော်တွေကရပါတယ်တသုံးနှသုံးလောက်ကိုအကျဉ်းချုပ်ထုတ်ပြအောင်မယ်ရူပံဘိက္ခဝေအနေဆံယဟန်တို့ရုပ်ပြီးမမြဲရရနေဆံတန်ဒုက္ခံမမြဲသောတရားသည်ဆင်းရဲပေ၏ယန်ဒုက္ခံတရဏတ္တာဆင်းရဲတရားသည်အတ္တကောင်မဟုတ်ရရနာတာတန်နေတံမမနေသောဟမသမိနမေသောအတ္တတိဧဝမေတံယထာဘူတံသမပညာယအတ္ထဗံယံချင်းတရားသည်အနာတ္တအတ္တကောင်မဟုတ်တန်တို့အတ္တကောင်မဟုတ်သောသဘောတရားကိုနဧတံမမဤဒီကငါဥစ္စာမဟုတ်ငါဥစ္စာနေအပြင်ပါရသိမ့်ပိုက်ထိတ်သောတရားမဟုတ်နဧသောအဟံအတ္တမိဤဒီကငါမဟုတ်ငါဟုမမာနထုံလွားရသောတရားမဟုတ်နမေဧသောအတ္တဤဒီကငါ၏အတ္တမဟုတ်အတ္တကောင်ငါကောင်နေအားဖြင့်ထင်မှားရသောတရားမဟုတ်ဤတိဤသို့နေတံဤမမြဲစင်ရဲ့အတ္တကောင်မဟုတ်သောယုတ်တဘောကိုသမပညာယအမှန်ငါစွာသိသောဝိပဿနာပညာမဲ့ပညာဖြင့်တထာဝတ္တဟုတ်တိုင်းမှစွာတထာဗံရှုမြင်အား၏အဲ့ဒီအနိစ္စဒုက္ခအနတ္တမြည်တဲ့ယုတ်တရားကိုမမြဲတဲ့နေရာချင်းသိအောင်ကြောက်ွယ်ကောင်းတဲ့ဆင်းရဲနေရာချင်းသိအောင်အတ္တရောငါရောမဟုတ်တဲ့သဘောတရားများနေရာချင်းသိအောင်ရှိရမယ်တဲ့အခုထုတ်ပြခဲ့တဲ့ပါဠိကတော့ယုတ်ကိုရှုဖို့ညွှန်ပြတဲ့ဒေသနာပါဠိတစ်စိတ်တစ်စိတ်တစ်ပိုင်းပဲထို့အတူဝေရဏပညာသင်္ခါရဝิญဉ္ဇဉ်တို့ကိုရှုဖို့အတွက်လည်းဝေရဏအနေစာပညာအနေစာစသည်ဖြင့်ဤသူပဲညွှန်ပြထားပါရဲ့ဒီယုတ်ဝေရဏပညာသင်္ခါရဝิญဉ်ဆိုတဲ့ခန္ဓာ၅ပါးကိုအခုညွှန်ပြခဲ့တဲ့အတိုင်းအနေစာဒုက္ခအနတ္တသဘောမျှပဲလို့သိမြင်ရင်ဘယ်အကျိုးရှိပါသလဲလို့ဆိုတော့ဧဝံပါတံဘိက္ခဝေသုတဝါရိယပါဝကောရူပသမိန်ပြိနိဗ္ဗိန္တိဝေဒနာယပိနိဗ္ဗိန္တိစသည်ဖြင့်ဟောတော်မူပါれ။ဒါနငါးပါးကိုအဲဒီလိုအနိစ္စဒုက္ခအနတ္တပဲလို့သိမြင်တဲ့ပုဂ္ဂိုလ်ဟာရုပ်ပေါ်မှာလည်းညှိငွေသွားတော့တာပဲ။ဝေဒနာ၊ပညာ၊သင်္ခါရ၊ဝิญဉာဉ်လေးပေါ်မှာလည်းညှိငွေသွားတော့တာပဲတဲ့။နိဗ္ဗိန္နာဝိရဉ္ဇတိညှိငွေတော့အဲဒီခန္ဓာလေးပေါ်မှာတတ်မဲ့ကင်းသွားတယ်။ဒါမဲ့တွေ့ရမှုကင်းတဲ့အရိယာမဲ့ကိုရောက်သွားတယ်လို့ဆိုလိုတယ်ဝိရာဂဝိမုစတိဒါမဲ့ကင်းတဲ့အရိယာမဲ့ကိုရောက်သွားရင်ကိလေသာမှလွံ့မြောက်တဲ့ခိုလေးပါးကိုလည်းရောက်သွားတော့တာပဲတဲ့ဝိမုဒ္ဒသမိန်ဝိမုဒ္ဒမိတိညာနာဟောတိဝိမုဒ္ဒသမိန်လွံ့မြောက်သွားပြီရှိသောဝိမုဒ္ဒာဤတိငါဤစိတ်လွံ့မြောက်သွားပေသည်ဟုညာနာပြန်လဲ၍စဉ်းကျင်သောပစ္စဝကရညာဤဟောတိဖြစ်ပေါ်လာ၏လွမြောက်သွားရင်လွမြောက်သွားမှာအလိုလိုပဲစဉ်းကျင်ပြီးသိသွားပါတယ်အထူးအားဖြင့်ဆိုရင်တော့ညာနာဖြစ်ပြီးကိလေသာငြိမ်းသွားရင်ကိလေသာငြိမ်းသွားတာကိုကိုယ်တိုင်ပဲသိသွားပါတယ်သူပြောခဲ့တာတွေဟာမြတ်စွာဘုရားဟောထားတဲ့ယရနိစ္စသုတ်ဒေသနာတော်ကတရားတွေပဲဒီလိုသုတ်တွေဟာအများကြီးပဲရှိပါတယ်။ခန္ဓာဝေကပါယုတရားလုံးမှာဒီသုတ်မျိုးတွေကြီးပဲဟောထားပါတယ်။အဲဒီသုတ်တွေကဒီနေရာမှာအထုမဖွဲ့ကောင်းတဲ့သီလဝန္တာ၃နဲ့သုတဝန္တာ၃ ဆိုတာရှိတယ်။အဲဒီနှစ်ပုဒ်ဟာအရှင်မဟာကုဋ္ဌိကမေးလို့အရှင်သာရိပုတ္တရာမထေရမြတ်ကဖြေရှင်းဟောကြားထားတဲ့သုတ်တွေပဲ။ဒူလူလေးနဲ့အလွန်ရှင်းအလွန်ကောင်းတဲ့သုတ်တွေပါပဲ။အဲဒီမှာအရှင်မဟာကုဋ္ဌိကမထေရကဒီလိုစပြီးတော့မေးပါတယ်။သီလဝတ္တဟူသောသာရိပုတ္တဗေကုဏာတတမေရမယောနိသောမနတိကာတပါတဲ့။အာဟုသောသာရိပုတ္တငါရှင်သာရိပုတ္တရာသီလဝတ္တသီလနှင့်ပြည့်စုံသောဘိက္ခုနာယဟန်သည်တတမေရမဘေတရားတို့ကိုယောနိသောနိမလမအားဖြင့်မနတိကာတပါနှလုံးသွင်းအားရှိပါကုန်သည်နီးတဲ့။သီလကိုသောက်တည်ခြင်းသုံးလို့သီလပြည့်စုံစင်ကြယ်နေပြီဆိုရင်အဲဒီလိုသီလပြည့်စုံစင်ကြယ်နေတဲ့ပုဂ္ဂိုလ်ဟာဘယ်တရားကိုရှိရပါသလဲ။အဲဒီအမေရမှာသီလဝတ္တသီလနဲ့ပြည့်စုံရင်ဆိုတော့ဘုံပုတ်ကလေးပါတာကိုသတိပြုရမယ်။မေဘုံနိဗ္ဗာန်ရောက်အောင်တရားအားထုတ်မယ်ဆိုရင်အောက်ထစ်ဆုံးဖြစ်တဲ့သီလကိုတော့စင်ကြယ်အောင်သုတ်သင်ရတယ်။သီလတော်မှမပြည့်စုံရင်သမာဓိပညာဆိုတော့အထက်တရားဥတွေကိုမရနိုင်ဘူး။ဒါကြောင့်သီလနဲ့ပြည့်စုံနေတဲ့သူဟာမေဖို့နိဗ္ဗာန်ကိုရောက်အောင်ဘယ်တရားကိုရှုရပါသလဲလို့ရှင်မဟာကုဋ္ဌိကမထေရမြတ်ကမေးပါတယ်။ဒီတော့ရှင်သာရိပုတ္တရာမထေရမြတ်ကဒီလိုဖြေကြားပါတယ်။သီလဝတ္တဟူသောကုဋ္ဌိကဘိက္ခုနာမေစုပါရဏေခန္ဓာနေသာတောဒုက္ခတောရောဂတောသန္ဓတောသန္လာတော်အဂတော်အာဘာရတော်ပရတော်ပါလောကတော်ပုံညတော်အနတ္တတော်ယောနိတော်မနတိကာတပါတဲ့။အဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝတ္တသီလနဲ့ပြည့်စုံသောဘိက္ခုနာယဟန်သည်သင်္ဆဥပါရณะခန္ဓာ၅ပါးသောဥပါရณะခန္ဓာတို့ကိုဝါဒနာဒိဋ္ဌိဖြင့်ဆွဲလာနိုင်သောခန္ဓာ၅ပါးတို့ကိုယောနိတော်နိမလမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှိဝကုန်၏တဲ့။သံဃာဝဆင်းမှလွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်မေဖို့နိဗ္ဗာန်ရောက်ခြင်းတဲ့ပုဂ္ဂိုလ်ဟာသီလနဲ့ပြည့်စုံလို့ရှိရင်ဒနာရိဋ္ဌိနဲ့ဇွဲလန်းနိုင်တဲ့ခန္ဓာ၅ပါးဥပါဒနဲ့ခန္ဓာ၅ပါးတရားကိုရှိရမယ်တဲ့။ဒါကြောင့်ဒီပတိမြတ်ကြီးနှစ်ပါးတို့ရဲ့အမေးဖြေကိုယူပြီးတော့ဝိပဿနာညာဆိုတာဘယ်အားရှိရဖြစ်သနည်းဆွဲလာနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သတည်းလို့သံဘုကဆိုထားတာဒီသံဘုထဲမှာဆွဲလာနိုင်ရာငါးခန္ဓာလို့ဆိုတာဟာဥပါဒณะခန္ဓာ၅ပါးပဲဒီဥပါဒณะခန္ဓာ၅ပါးကိုရှုတဲ့အခါမှာဘယ်လိုရှုရမှာလဲဆိုရင်အနိစ္စတော်မမြဲဟုဒုက္ခတော်ဆင်းရဲဟုအနတ္တတော့အတ္တကောင်မဟုတ်ဘူးယောနိတော့နိမလမအားဖြင့်မနတိကာတာပါနှလုံးသွင်းအားရှုအပ်ကုန်၏အနေဆမမြဲဘူးလို့လည်းရှုရမယ်ဒုက္ခဆင်းရဲလို့လည်းရှုရမယ်အနတ္တအတ္တကောင်မဟုတ်တဲ့သဘောတရားပြပဲလို့လည်းရှုရမယ်တဲ့ပြီးတော့အနေဆတို့ကအနတ္တဆိုတဲ့ဒီသုံးပုံနဲ့ဟောဟာရမျှသာကွဲပြီးအနဲ့တူတဲ့ပရိယပုတ်တွေကလည်းဒီသုတ်ပါဠိမှာအချံရံဖြစ်နေဟောထားတာရှင်းပုတ်တော်ရှိသေးတယ်။ဘယ်လိုလဲဆိုတော့ရောဂတော်အနာရောဂါနဲ့တူတယ်လို့လည်းရှင်းရမယ်တဲ့။ကိုယ်ထဲမှာအမြင်ပြဆွဲကားပြီးတချောင်ချောင်နဲ့ဖီစီးနှိမ့်စက်နေတဲ့နာရီရောဂါများလိုပဲအမြင်ပြနှိမ့်စက်နေတယ်လို့ရှင်းရှင်းအောင်ရှင်းဖို့ပါပဲ။ခန္ဓာမစဲမပြဖြစ်ဖြစ်နေတဲ့ယုံနာတွေကိုရှုနေရတဲ့ယောဂီမှာအဲဒီနာရာရှိယောဂလိုပဲအမြဲနှိမ့်စက်နေတယ်လို့ယုံနာတရားတွေကိုအပြည့်မြင်ပြီးတော့ရှုမိတာပါတယ်အဲဒီလိုရှုမြင်ပုံမျိုးကိုဆိုလိုပါတယ်ပြီးတော့ကန္နာတော်အိုင်းအမအဖူးလုံးအနာဇင်းကြီးများနဲ့တူတယ်လို့လည်းရှုရမယ်တဲ့ဗန္နာတော်ညောင်ဆူးနေတာနဲ့တူတယ်လို့လည်းရှုရမယ်အဂတော်အကျိုးမဲ့ကိုဖြစ်စေတာတဲ့မကောင်းမှုနဲ့တူတယ်လို့ရှုရမယ်။ဘာမာရာတော့တရားတစ်ခါမှဓာတ်ပေါက်ပြန်ပြီးဖြစ်ပေါ်လာတဲ့အဖျားယောဂါများနဲ့တူတယ်လို့ရှုရမယ်။ပရတော့ ကိုယ်စီမံတဲ့အတိုင်းမဖြစ်လို့သူတဲ့ဇိမ်းနဲ့တူတယ်လို့လည်းယူရမယ်။ဘုံညာတော်မူလကထင်မြင်တဲ့အတိုင်းမဟုတ်ပဲအသက်ကောင်းတော်ကောင်းအနေမှစိတ်သုံးနေတယ်လို့လည်းယူရမယ်။ပါလောကတော်ခန္ဓာမစက်အလွန်ပျက်စီးလွယ်တယ်လို့လည်းယူရမယ်။ဒီစိတ်ပုဂ္ဂိုလ်ကအနေစဒုက္ခဆိုတဲ့မူလသုံးပုဒ်ထဲမှာပါဝင်နေပါတယ်။ဘယ်လိုလဲဆိုရင်ပါလောကခဏမစဲအလွန်ပြည့်လွယ်တယ်ဆိုတာဟာမမြဲတဲ့သဘောပဲ။ဒါကြောင့်အနိစ္စလက္ခဏာတည်းမှာပါဝင်နေပါတယ်။ပရသူရစိမ့်နဲ့တူတယ်။ဘုံညအသက်ကောင်းကောင်းမှစိတ်သုံးနေတယ်ဆိုတာတွေဟာအစိုးမပိုင်တဲ့ငါကောင်မဟုတ်တဲ့သဘောပါပဲ။ဒါကြောင့်အဲဒီနှစ်ဘုကအနတ္တလက္ခဏာတည်းမှာပါဝင်နေပါတယ်။ပြန်တဲ့ရောဂ၊ဂန္ဓာ၊တန်လာ၊အကအာဘာရဆိုတဲ့ငါးဘုကတော့ကြောက်စရာကောင်းတဲ့ဆင်းရဲသဘောတွေကြီးပါပဲ။ဒါကြောင့်အဲဒီငါးဘုကဒုက္ခလက္ခဏာတွေမှပါဝင်နေပါတယ်။ဒါကြောင့်လူရင်းအတူယုတ်ရှုစရာကတော့အနိစ္စဒုက္ခအနာတ္တဒီသုံးဘုပါပဲ။ဒီသုံးဘုရလက္ခဏာသုံးပါးကိုဘယ်မင်းနိုင်သိရင်ဝိပဿနာကိစ္စကြီးစီးပြည့်စုံပါတယ်။အကြာဝိပဿနာဆိုင်ရာသုတ်ဒေသနာတော်တွေမှာလည်းအများအားဖြင့်အနိစ္စဒုက္ခအနာတ္တဒီသုံးဘုကိုသာဟောတော်မူပါတယ်။ဒါကြောင့်ဥပါရဏခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနတ္တဟုရှုမြင်ရတယ်လို့အတူယုတ်မှတ်ထားကြရမယ်။အဲဒီလိုရှုတော့ဘာအကျိုးရှိသလဲလို့မေးစရာရှိတယ်။ဒါကြောင့်ရှင်သာရိပုတ္တရာမထေရကဆက်လက်ပြီးတော့ဒီလိုဖော်ပြသွားပါတယ်။ဌာနံခောပနိတံအာဟုသောဝိဇ္ဇတိယံသီလဝဘိကုဣမေတင်စုပါရဏခန္ဒီအနိစ္စတော်ဒုက္ခတော်ယောနိသောမနတိကရွန်တော်သောတာပတိဖလံသစ္စည်းကရေယအာဟုသောကုဋ္ဌိကငါရှင်ကုဋ္ဌိကသီလဝါသီလနှင့်ပြည့်စုံသောဘိက္ခုယန္တိဤမေပင်စုပါရဏေခန္ဓာဤငါးပါးသောဥပါရဏေခန္ဓာတို့ကိုနိစ္စတော်မမြဲဟုဒုက္ခတော်အစင်းရဟုအနာတ္တတော်အတ္တကောင်မို့ဟုယောနိသောနိမလမအာဖြင့်မနတိကရွန်တော်နှလုံးသွင်းသည်ရှုသည်ရှိတော်ဝါနှလုံးသွင်းဝါနှလုံးသွင်းနေသောရှုနေသောဘိက္ခုယန္တိသောတာပတိဖလံသောတာပတိဖို့ကိုဝါသောတာပန်ဖြစ်ကိုယံသိစီကရိယာအကျဉ်းသောမှပြုရ၏ဧတံဌာနဤသို့မျက်မှောက်ပြုနိုင်သောအကြောင်းအခွင့်ရေးသည်ခောစင်စစ်အမှန်ဧကံအာဖြင့်ဝိဇ္ဇတိရှိပါ၏။အဲဒီလိုငါးပါးသောဥပါရဏခန္ဓာတွေကိုအနိစ္စဒုက္ခအနတ္တထင်အောင်ရှုနေတဲ့ယောဂီပုဂ္ဂိုလ်ဟာအဲဒီလိုရှုနေရင်ပဲဘုထုဇဉ်ဖြစ်ကဘောဓဘာန်ဖြစ်သွားနိုင်တယ်။ဒီလိုဖြစ်နိုင်တဲ့အကြောင်းအခွင့်အရေးရှိပါတယ်။ဘောဓဘာတိမေပုဂ္ဂိုလ်ရောက်နိုင်လောက်အောင်ပြည့်ပြည့်စုံစုံရှုသွားရင်ဘောဓဘာန်ဖြစ်သွားမယ်လို့ဆိုလိုပါတယ်။ဒါတော့ဘောဓဘာန်ဖြစ်ပြီးအပယ်၄ပါးကအစဉ်ထာဝရလွမြောက်ခြင်းရင်ဥပါရဏခန္ဓာ၅ပါးတရားတွေကိုအနိစ္စဒုက္ခအနတ္တထင်မြင်အောင်ရှုကြယုံပဲအပြည့်အစုံရှုရင်စင်္သာရိပုတ္တရာမထေရကြီးမိန့်တော်မူတဲ့အတိုင်းသောတာပန်ဖြစ်သွားမှာကတော့သိကြပါတယ်ဒါတော့တင်လည်းမကားသေးပါဘူးအလိုရှိရင်ရဟနာတိလည်းဖြစ်နိုင်ပါသေးတယ်ဒါကြောင့်အရှင်မဂုတိကမထေရကြီးကဆက်လက်ပြီးတော့မေးပြန်ပါတယ်စင်္သာရိပုတ္တရာတဲ့သောတာပန်ဖြစ်ပြီးရင်အဲ့ဒီသောတာပန်ပုဂ္ဂိုလ်ကတော့ဘယ်တရားကိုရှုရပါသလဲလို့မေးပြန်ပါတယ်။ဒီတော့ရှင်သာရိပုတ္တရာကဒီလိုဖြေကြားတော်မူပြန်တယ်။သောတာပန်ပုဂ္ဂိုလ်လည်းပဲဒီဥပါရဏခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအားဖြင့်ရှုရပါတယ်တဲ့။ဒီလိုရှုတော့ဘာဖြစ်သွားတော့ဆိုရင်သောတာပန်ဖြစ်ကသရဂံဖြစ်သွားနိုင်ပါတယ်တဲ့။အဲ့ဒီသရဂံကောဘာကိုရှုရသလဲလို့ဆိုတော့သရဂံကလည်းဒီဥပါရဏခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအပြင်ရှုရပါတယ်တဲ့ဒါလို့ရှုရင်အနာဂါဖြစ်သွားနိုင်ပါတယ်အနာဂံကောဘာကိုရှုရပါသလဲလို့ဆိုတော့အနာဂံကလည်းဒီဥပါရဏခန္ဓာ၅ပါးကိုပဲအနိစ္စဒုက္ခအနတ္တအပြင်ရှုရပါတယ်တဲ့ဒါလို့ရှုတော့ယဟန္တာဖြစ်သွားနိုင်ပါတယ်တဲ့ယဟနာဖြစ်သွားတော့ဘာကိုရှုရသေးသလဲလို့ရှင်မဂုတိကကမေးပြန်တယ်။ဒါတော့ရှင်သာရိပုတ္တရာမထေရကြီးက ယန္တာလည်းဒီဥပါဒณะခန္ဓာ၅ပါးကိုအနိစ္စဒုက္ခအနတ္တအားဖြင့်မှန်စွာရှုရတယ်လို့ဖြေကြားပါတယ်ဒီဖြေကြားချက်ကိုထောက်ပြီးတော့ဥပါဒณะခန္ဓာ၅ပါးတရားတွေဟာယန္တာဖြစ်ပြီးတရားရှုရတဲ့တရားတွေပဲလို့သဏိဌာညခိုင်မြဲစွာမှတ်ထားကြရမယ်ဒါတော့ရှုတော့ယန္တာပုဂ္ဂိုလ်မှာဘယ်လိုအကျိုးကိုရပါသေးသလဲသစ္စာဗုဒ္ဓညာဖြစ်သွားအောင်မလားသမာဓိမူရမြတ်စွာဘုရားရှင်ဖြစ်တော်မှလားလို့ဒီလိုတွေးစရာမေးစရာတွေရှိပါတယ်။အဲဒီလိုဘုရားသစ္စာဗုဒ္ဓတော်မဖြစ်နိုင်ပါဘူး။ညာနာပုဂ္ဂိုလ်ဟာယ ahanan ဖြစ်နေတဲ့တန်တရားဘွားဇတ်ချုပ်ငင်းပြီးပြိနေပါဝင်စားသွားရပါတယ်။ဘာကြောင့်လဲဆိုရင်ယ ahanan မှာမပေရသေးတဲ့ကိလေသာမငြိမ့်တဲ့ကိလေသာရဲ့လို့မရှိတော့ဘူး။ကိလေသာတွေအလုံးပယ်ပြီးသားငြိမ့်ပြီးသားကြီးဖြစ်နေတယ်။ဒါကြောင့်မပေရသေးတဲ့ကိလေသာကိုပယ်နိုင်အောင်မငြိမ့်သေးတဲ့ကိလေသာငြိမ့်သွားအောင်လို့ကျင့်စရာရဲ့လို့မရှိတော့ပါဘူးပြီးတော့ညာနာမှာမပြည့်စုံသေးတဲ့သီလသမารိပညာရဲ့လို့လည်းမရှိတော့ဘူးပြည့်စုံသေးတဲ့သီလသမารိပညာတွေဟာအာလုံးပြည့်စုံပြီသားကြီးဖြစ်နေပြီဒါကြောင့်မပြည့်စုံသေးတဲ့တရားကိုပြည့်စုံအောင်အားထုတ်ဖို့ဆိုတာလည်းပဲမလိုတော့ပါဘူးဒီတော့ญาณဖြစ်တဲ့တရားတွေကိုတိုးတက်အောင်လို့ကျင့်စရာလည်းမလိုတော့ဘူး။ဒါကြောင့်ญาณပုဂ္ဂိုလ်မှာဝိပဿနာရှုတဲ့အတွက်မပြည့်စုံသေးတဲ့တရားအသစ်တွေတိုးတက်ခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ပြည့်စုံပြီးသားတရားဟောင်းတွေတိုးပွားခြင်းဆိုတဲ့အကျိုးလည်းမရှိပါဘူးတဲ့။ญาณပုဂ္ဂိုလ်မှာဥပါဒณะခန္ဓာ၅ပါးကိုရှုရတဲ့အတွက်တကယ်ရရှိတဲ့အကျိုးကတော့ဒေဒါရမဒုက္ခဝိဟာရလို့ခေါ်တဲ့မြတ်မဝဝမှာချမ်းသာစွာနေရခြင်းအကျိုးလည်းရှိပါတယ်တဲ့ချမ်းသာစွာနေရဖို့ကတော့ဉာဏပုဂ္ဂိုလ်တွေလည်းဝိပဿနာမရှိဘဲအလွတ်နေလို့ရှိရင်အောင်း၆ပါးတွေကဟိုကပေါ်လိုက်ဒီကပေါ်လိုက်နဲ့မချမ်းမြေ့စရာစိတ်မသက်သာစရာဖြစ်နေပါတယ်ဒီနေရာမှာစိတ်မချမ်းမြေ့စရာဆိုပေမဲ့လို့စိတ်နှလုံးမသာဖြစ်တာတော့မဟုတ်ပါဘူးအလိုမရှိပါပဲနဲ့အာယုံမျိုးမျိုးတွေကိုမပြတ်တွေ့နေရတဲ့အတွက်စိတ်သက်သာရမရပဲဖြစ်နေတာကိုဆိုလိုပါတယ်ညာနာဘုံပြောနေဦးတော့တရားထဲမှာစိတ်ဝင်စားနေတဲ့အခုကလာယောဂီပုဂ္ဂိုလ်ချုပ်တောင်မှဒီလိုအာယုံမျိုးမျိုးတွေကိုတွေ့နေရတာစိတ်မသက်သာပဲဖြစ်နေတာပါသေးတယ်ဒါကြောင့်ရှုယောဂီတက္ကမတက္ကရမတွေဟာကမ္မထာကြောင့်ကအိမ်ကြံသွားတဲ့အခါမှာအရာထဲရောက်သွားတော့ဟိုအာယုံမြင်ရဒီအာယုံကြားရအလုတ်ကိုင်းမျိုးမျိုးနဲ့စပြီးပြောဆိုလုတ်ကိုင်းနေတာတွေကိုတွေ့ရနဲ့စိတ်မေးကြမဲ့မနေတာပဲဖြစ်နေတာသေးတယ်ဒါကြောင့်တချို့ကကမ္မထာကြောင့်ကိုပြန်လာရကြတယ်တချို့ကတော့လဲဒီလိုအိမ်မှာမနေတာမထိုင်တာဖြစ်တယ်ဆိုတာဟာလည်းမကြပါဘူး၄-၅ရက်လောက်ဆိုရင်နေတာထိုင်တာဖြစ်သွားတော့တာပါပဲတော်တော်ကြတော့အိမ်စိတ်ဝင်ပြီးရှိကလိုပဲကိုယ်အိမ်ကိုယ်အလုံးနဲ့ပျော်ပြီးတော့နေရသွားတာပါပဲညာနာပုဂ္ဂိုလ်ကတော့အဲ့ဒီလိုမူလမပြန်တော့ဘူးဒါကြောင့်အာယုံမျိုးမျိုးတွေကိုဝိပဿနာမရှိဘဲတွေ့နေရရင်စိတ်မသက်သာပဲဖြစ်နေပါတယ်ဟောလာသမ ्या ကိုမပြတ်ရှုပြီးတော့နေမှဝိပဿနာချမ်းသာကိုရပြီးတော့ချမ်းသာပေါ်နေတယ်ဒါကြောင့်ညာနာပုဂ္ဂိုလ်မှာဒီဥပါဒณะခန္ဓာ၅ပါးကိုရှုနေတဲ့အတွက်မျက်မှောက်ဘဝမှာချမ်းသာစွာနေရခြင်းဆိုတဲ့အကျိုးကိုလည်းရပါတယ်တဲ့ပြီးတော့အမြဲမပြတ်နှလုံးသွင်းရှုမှလေ့လာနေတဲ့အတွက်အမှားရတဲ့တတိလဲမပြတ်ဖြစ်ပွားနေတယ်အနိစ္စဒုက္ခအနတ္တသဘောတွေကိုအမှန်တမ်းမျက်မှောက်သိတဲ့သမစဉ္ညာဆိုတာလဲမပြတ်ဖြစ်ပွားနေတယ်အဲဒီပတိသမဇင်နေမပြတ်ဖြစ်ပွားနေခြင်းဆိုတဲ့အကျိုးလည်းရှိပါတယ်တဲ့ဒီလိုမပြတ်ရှုပြီးပတိသမဇင်မပြတ်ပွားနေတဲ့ယ ahanan ပုဂ္ဂိုလ်ကိုပတ္တဝိဟာရီပုဂ္ဂိုလ်လို့လည်းခေါ်တယ်ဒီလိုပုဂ္ဂိုလ်မှာဗလာသမာပတ်ကိုအလိုရှိတဲ့အခါအချိန်မရွေးဝင်စားနိုင်တယ်ကာလာပိုင်းချအပြင်လည်းအလိုရှိသလောက်တည်တံ့စေနိုင်တယ်အခုပြောခဲ့တဲ့ ဒေရမဒုက္ခဝိဟာရနဲ့သတိတံပစင်းဆိုတဲ့ဒီကျိုးနှစ်ပါးကိုရအောင်လို့ဉာဏ်နာပုဂ္ဂိုလ်မှာဝိပဿနာရှိရပါတယ်တဲ့အခုပြောခဲ့တာတွေဟာသီလဝန္တာသုံးမှာရှင်သာရိပုတ္တရာဖြည့်ကြားထားပုံနေပဲသုဒ္ဓဝန္တာသုံးမှာလည်းဒီနည်းတိုင်းပဲဖြည့်ကြားထားပါတယ်ထူတာကတော့သီလဝန္တသီလပြည့်စုံတဲ့ယဟန်ဆိုတာနဲ့သုဒ္ဓဝန္တသုဒ္ဓပြည့်စုံတဲ့ယဟန်လို့ဆိုတာလောက်ပဲထူပါတယ်ကျန်တဲ့စကားရတွေကတော့အကုန်လုံးတစ်ခါတည်းတူနေပါတယ်ဒါကြောင့်သီလဝန္တသုတ္တဝန္တသုံးများနဲ့တကွခန္ဓာ၅ပါးဆိုင်ရာအခြားသုတ်ပေါင်းများစွာကိုပါအမိပြုပြီးတော့ဝိပဿနာဉာဏ်ဆိုတာပဲဟာရှု၍ဖြစ်သည်။ဆွဲလာနိုင်ရာ၅ခန္ဓာမှန်စွာရှု၍ဖြစ်သည်ဆိုတဲ့ဒီဆောင်ပုဒ်ကလေးတွေကိုရေးထားပါတယ်။အဲဒါကိုထူးသတိပြုပြီးတော့မှတ်ထားကြပါ။ဘောင်မုတ်ထဲမှာစွဲလာနေရ၅ခန္ဓာလို့ဆိုတာဥပါဒณะခန္ဓာ၅ပါးပဲဆိုတာလေခုနကပြောခဲ့တယ်။အမြဲတာကိုမြဲတဲ့အနေနဲ့စွဲလာနေ၊ဒီရဲ့ကိုချမ်းသာအနေနဲ့စွဲလာနေ၊ပုဂ္ဂိုလ်တ attva ၅ပါးမဟုတ်တာတွေကိုပုဂ္ဂိုလ်တ attva ၅ပါးအနေနဲ့စွဲလာနေ။ဒီလိုစွဲလာနိုင်တဲ့ယုံနာတွေကိုဥပါဒณะခန္ဓာခေါ်တယ်ဆိုတဲ့အကြောင်းလေအတော်အတန်ပြောခဲ့ပါပြီ။ဒါပေမဲ့ပါရဂပါဠိတွေထုတ်ပြနေတာနဲ့အဆက်ပြတ်သွားတယ်လို့ဖြစ်သွားတယ်ဒါကြောင့်ဓွား၆ပါးကစွဲလာနေကြပုံကိုအခုထပ်ပြီးတော့ပြောဦးမယ်အခုလူတွေဟာမြင်ရတာလဲပုဂ္ဂိုလ်ရောသူများကိုရောမြဲတဲ့အနေအားဖြင့်လဲထင်းထင်းစွဲလာနေကြတယ်ဒီကလည်းရှိဒူလည်းရှိနောင်လည်းရှိမြဲတာရှိနေတယ်လို့ဒီလိုထင်းနေကြတယ်ကျမ်းသာတယ်ကောင်းတယ်လှပတင်နေတယ်လို့လည်းထင်နေကြတယ်အသက်ရှင်နေတဲ့ပုဂ္ဂိုလ်သရဝါကောင်တွေပဲလို့လည်းထင်နေကြတယ်အဲ့ဒီမြင်ရကလို့ပဲကြားရကလည်းဒီတိုင်းပဲသင်မြင်ဆွဲလာနေကြတယ်အနာကိုနာရကလည်းဒီတိုင်းပဲသင်မြင်ဆွဲလာနေကြတယ်ရတာကိုစားသိရကလည်းဒီတိုင်းပဲသင်မြင်ဆွဲလာနေကြတယ်တွေ့ရရကလည်းဒီတိုင်းပဲသင်မြင်ဆွဲလာနေကြတယ်ဝိရိဒါတွေကတော့ဒီကိုယ်လုံးမှာအနှံ့ပြအမနာကျပြမှာလေအသွေးသားဆိုးနေတဲ့နေရာတိုင်းကအသွေးအထိဖြစ်ပေါ်နိုင်တယ်ဖြစ်ပေါ်လာတဲ့အသွေးအထိတိုင်းကစွဲလမ်းမှုဖြစ်နိုင်တယ်ခေါင်းငါပြောခဲ့တဲ့လက်ချေကွေးတာဆန်းတာလှူရှားတာတွေလည်းအကုန်လုံးအသွေးအထိတွေကြီးပဲခိုက်တဲ့ကဖောင်းလိုက်ဘိန်းလိုက်နဲ့တောင်ထဲလှူရှားနေတာတွေလည်းအသွေးအထိတွေပဲတော်တော်ကြာမှအဲ့ဒါတွေကိုအသေးစိတ်ရှင်းပြီးတော့ပြောအောင်မယ်ပြီးတော့သိကုစဉ်းစားကြံစည်နေရတာကိုလည်းမြဲတယ်လို့ထင်မှနေကြတယ်ဘယ်လိုလဲဆိုတော့အရင်ကရှိနေတဲ့ငါကပဲအခုကြံစည်တယ်ကြံပြီးတော့လည်းရှင်မြဲပဲရှိနေတယ်လို့ဒီလိုမြဲတဲ့အနေနဲ့လည်းထင်မှနေကြတယ်ငါကောင်နေနေလည်းထင်မှနေကြတယ်အဲဒီလိုသိက္ခာစကြံစည်နေရတာကိုပျော်စရာကောင်းတယ်၊ပါရစရာကောင်းတယ်လို့လည်းထင်မှနေကြတယ်။အဲ့ဒါဟာချမ်းသာလို့ထင်နေတာပါပဲ။ဒါကြောင့်ဒီလိုသိက္ခာစကြံစည်နေရတာတွေအကုန်လုံးပျောက်သွားမယ်ဆိုရင်လက်မခံနိုင်ကြဘူး။သဘောမကျနိုင်ကြဘူး။အဲ့ဒါဟာပါရဆွဲလာနေလို့ပေါ့။အခုပြောခဲ့တဲ့အတိုင်းဓဝါကြောင့်ပါကထင်ပေါ်လာတဲ့တရားတွေကိုမြဲတဲ့အနေချမ်းသာတဲ့အနေငါးကောင်တော်ကောင်အနေနဲ့ဆွဲလာနေတယ်တဏှာနဲ့လည်းပါရပြီးတော့ဆွဲလာနေဒိဋ္ဌိနဲ့လည်းထင်မှပြီးတော့ဆွဲလာနေအဲဒီလိုဆွဲလာနိုင်တဲ့ခန္ဓာ၅ပါးတရားတွေကိုရှုရတာပါပဲရှုတော့လဲယောနိသောမနတိကာတာပါလို့ဆိုထားတဲ့အတိုင်းနိလမှာအတိုင်းရှုဖို့လိုပါတယ်ရှုပုံကနိလမှန်ပါမှဝိပဿနာဖြစ်တယ်မမှန်ရင်တော့ဝိပဿနာမဖြစ်ဘူးမြဲတဲ့အနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မှာလဲဈာန်သာတဲ့အနေလှပတင်နေတဲ့အနေအသက်ကောင်းတော်ကောင်းအနေနဲ့ရှုနေရင်ဘယ်မှာဝိပဿနာဖြစ်မလဲနိလမာအတိုင်းရှုမှဝိပဿနာကဖြစ်တာယုံနာတရားတွေဆိုတာကမမြဲတဲ့တရားတွေပဲအဲဒီမမြဲတာတွေကိုမမြဲတဲ့အနေနဲ့အမှန်တိုင်းသိအောင်လို့ရှုရတယ်ပြီးတော့အဲဒီယုံနာတရားတွေကဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်နေလို့ကြောက်စရာကောင်းတဲ့ဆင်းရဲတွေကြီးပဲအဲဒီကြောက်စရာကောင်းတဲ့ဆင်းရဲတွေကိုကြောက်စရာကောင်းတဲ့ဆင်းရဲအနေနဲ့လဲ အမှန်တိုင်းသိအောင်လည်းရှိရတယ်။ပြီးတော့အဲ့ဒီတရားတွေကပုဂ္ဂိုလ်သတ္တဝါကောငါကောင်မဟုတ်တဲ့သဘောတရားတွေကြီးပဲ။အဲ့ဒါတွေကိုပုဂ္ဂိုလ်သတ္တဝါကောငါကောင်မဟုတ်တဲ့သဘောတရားအနေနဲ့လည်းအမှန်တိုင်းသိအောင်လည်းရှိရတယ်။ဒါကြောင့်ဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှိရဖြစ်သည်လို့သံဃာကဆိုထားတာ။မှန်ငန်စွာရှိရမယ်။မှန်ငန်စွာရှိမှวิปัสสนาญาณဖြစ်တယ်လို့ဆိုလိုပါတယ်ဒါကြောင့်မြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းဒွါ6ပါးကသင်္ချာပေါ်လာတဲ့ယုံနာတွေကိုအမှန်တိုင်းရှိပါတယ်မြင်တာဟာမှားနေတာပဲအဲ့ဒါကိုမြင်တယ်လို့ရှိပါတယ်တို့တူကြားရင်လဲကြားတာမှားနေတာပဲဒါကြောင့်ကြားတယ်လို့ရှိပါတယ်နားရင်လဲနားတယ်လို့ရှိပါတယ်ရတာကိုစားသိရင်လည်းသိတယ်လို့ယူရတယ်။ကိုယ်တည်းကတွေးထင်ရင်လည်းထီးတယ်လို့ယူရတယ်။ညောင်းတာ၊ပူတာ၊နာကျင်ကြိုက်ခဲတာဒီလိုခံခက်အခံခက်တဲ့ဒုက္ခဝေဒနာတွေဟာလည်းတွေးထင်ရကဖြစ်ပေါ်လာတာတွေပဲ။အဲဒါတွေလည်းညောင်းတယ်၊ပူတယ်၊နာတယ်စသည်ဖြင့်ယူရတယ်။ဒီကုစဉ်းစားတာတွေဖြစ်ပေါ်လာရင်လည်းသိကူးတယ်၊စဉ်းစားတယ်၊ကြံစည်တယ်၊လိုချင်တယ်၊နှိမ့်သက်တယ်၊ပါရတယ်စသည်ဖြင့်သူဖြစ်ပေါ်လာတဲ့အတိုင်းပဲရှိရတယ်။ဒါပဲလို့ပထမရှိရသောပုဂ္ဂိုလ်ကတော့မြင်နိုင်ကြတဲ့တွေ့တိုင်းသိတိုင်းဓာတ်၆ပါးကဖြစ်ပေါ်လာတဲ့မြောက်ကိုအကုန်လုံးစင့်အောင်လိုက်ပြီးတော့မရှိနိုင်သေးဘူး။ဒါကြောင့်နည်းနည်းကစပြီးတော့ရှိရတယ်။ရှိပုံကတော့အသက်ရှူတိုင်းစိုက်တိုင်းဝမ်းမိုက်ကဖောင်းလိုက်ပိန်လိုက်နဲ့လှုပ်ရှားနေတဲ့ရုပ်ဟာအထူးသဖြင့်ထင်ရှားနေတယ်။အဲဒီလှုပ်ရှားရုပ်ကလေးကစားပြီးရှိရတယ်။ဖောင်းတလာတဲ့လှူရှားရုပ်ကလေးကိုဖောင်းတယ်လို့ယူရတယ်။ပိန်ကြသွားတဲ့လှူရှားရုပ်ကလေးကိုပိန်တယ်လို့ယူရတယ်။ဒီဖောင်းတယ်ပိန်တယ်ဆိုတဲ့ရှုပုံကလေးကသာသံပေးတာမပါတဲ့အတွက်ဘာမှမဟုတ်တယ်လို့လဲထင်နေတာကြတယ်။ဝိပဿနာအကြောင်းကောင်းကောင်းမသိသေးတဲ့အချို့ပုဂ္ဂိုလ်တွေကတော့ဖောင်းတာပိန်တာဟာစာနဲ့ပိန်နဲ့မဆိုင်ပါဘူး။ဘာမှမဟုတ်ဘူးလို့လဲပြစ်ပယ်ပြီးတော့ပြောနေကြသေးတယ်ဟုတ်တယ်သူကစာသံပေသံကမပါတော့ဘာမှမဟုတ်ဘူးလို့ထင်မယ်ဆိုလဲထင်ကြပါပဲဒါပေမဲ့သဘောတရားနေကတော့တကယ်ကိုဟုတ်နေတာဖောင်းတယ်လာတာလဲတကယ်ကိုဟုတ်နေတာပဲပိန်ကြသွားတာလဲတကယ်ကိုဟုတ်နေတာပဲဘယ်လိုဟုတ်နေတာလဲဆိုရင်လှုပ်ရှားတဲ့ဝါယုသဘောတကယ်ကိုဟုတ်နေတာပေါ့ကောင်းနေပိနေဆိုတော့အမိကတော့ခေါ်လို့ပြောလို့လွယ်အောင်အရာ30ကအတိုင်းဘုန်းကြီးများကညွှန်ကြားပြသနေတာပဲအမှန်ကတော့ကျမ်းစာစကားနဲ့ပြောရရင်ဘောင်းနာပိနာဟာဝါယောဓာပဲဘောင်းနိုင်ပိနိုင်ဘိုက်ကညာနဲ့စိုက်ပြီးတော့ကြည့်နေရင်မာထင်ရှားတယ်လေဆိုတော့တောင်းနေတဲ့သဘောလည်းထင်ရှားတယ်လှုပ်ရှားတဲ့သဘောလည်းထင်ရှားတယ်တဏှာတဏှာကိုရွှေ့ဆောင်နေတဲ့သဘောလဲထင်ရှားတယ်။ဒီထဲမှာတောင်းနေတဲ့သဘောကဝါယောဓာရဲ့ဝိထာမနာလက္ခဏာတဲ့။လှုပ်ရှားတဲ့သဘောကဝါယောဓာရဲ့သမုဒိနာရတာတဲ့။တဏှာတဏှာကိုရွှေ့ဆောင်နေတယ်လို့ထင်ရတာကဝါယောဓာရဲ့အဘိနိဟာရပစ္စုပ္ပန်တဲ့။ဝါယောဓာကိုအမှန်တိုင်းသိရင်ဒီလက္ခဏာဒီရသဒီပစ္စုပ္ပန်အနေနဲ့သိရတယ်။ဒါကြောင့်အဲဒီလက္ခဏာရသပစ္စုပ္ပန်နဲ့အမှန်တိုင်းသိအောင်လို့ရှင်းရတာတဲ့။ဝိပဿနာဆိုတာယုတ်တရားနာတရားတွေကိုသဘောမှအတိုင်းသိတဲ့နာမရူပပရိစ္ဆေဒဉာဏ်ကစပြီးအထုရတယ်။ယုံနာနှစ်ပါးတည်းကလည်းဝိပဿနာတသက်ကစပြီးရှင်းတဲ့ဝိပဿနာယနိကပုဂ္ဂိုလ်မှဆိုရင်ယုတ်တရားကစပြီးရှင်းရတယ်ရှင်းတော့ဘယ်လိုရှင်းရသလဲဆိုရင်လက္ခဏာရာသာရိဝတိနာပဋိကေတပါလို့ဝိသုဒ္ဓိမေကမိဆိုထားတယ်လက္ခဏာရာသာရိဝတိနာသဘာဝလက္ခဏာရာသာစသည်တို့ရဲ့လိုအားဖြင့်ပဋိကေတပါသိသိအရှင်းအပ်ကုန်၏ယုတ်တရားပဲဖြစ်ဖြစ်နန္တရားပဲဖြစ်ဖြစ်ဝိပဿနာစပြီးရှင်းရင်သဘာဝလက္ခဏာနဲ့ရင်းလဲရှင်းရမယ်ဓာတာနဲ့ရင်းလဲရှင်းရမယ်ပြီးတော့အာရိစသည်ဆိုတဲ့စကားအရပိစုပ္ပန်နဲ့ရင်းလဲရှင်းရမယ်တဲ့ဒီနေရာမှာအဘိဓမ္မာရသင်္ခါလို့ခေါ်တဲ့သင်္ညုတ်ကျမ်းကပြဆိုထားတာလဲ တူတူလေးနဲ့ဆန္ဒရှင်းပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာပိစုပ္ပဌာနာပရထနာဝေသေနနာမရူပပရိဂောဒိဋ္ဌိဝိတုဏာမတဲ့လက္ခဏာရတာပိစုပ္ပဌာနာပရထနာဝေသေနလက္ခဏာအလိုသဘာအလိုပိစုပ္ပဌာအလိုပရထံအလိုအချင်းနာမရူပပရိဂောအနာယုတ်ကိုသိသိချင်းရှုခြင်းသည်ဒိဋ္ဌိဝိတ္တုဏာမဒိဋ္ဌိဝိတ္တုဏီပါလေတဲ့ဆိုလိုတာကတော့ဝိပဿနာဆိုတာအခြေခံအဖြစ်နဲ့နာယုတ်ကိုသိသိတဲ့နာမရူပပရိစ္ဆေဒဉာဏ်ကစပြီးတော့ရှုရတယ်ဝိတ္တုဏီခုနပါးထဲမှာဆိုရင်သီလဝိတ္တုဏီနဲ့စိတ်တဝိတ္တုဏီပြည့်စုံပြီးတဲ့နောက်ဒိဋ္ဌိဝိတ္တုဏီကပဲစရတယ်အဲဒီနာမရူပပရိစ္ဆေဒဉာဏ်နဲ့ဒိဋ္ဌိဝိတ္တုဏ္ဍီပြည့်စုံအောင်နံတရားယုတ်တရားတွေကိုလက္ခဏာလိုအားဖြင့်လည်းသိသိရှုမှတ်ပြီးသိရတယ်။သာသပစ္စုပ္ပန်ဗရထံတို့လိုအားဖြင့်လည်းသိသိရှုမှတ်ပြီးသိရတယ်။ဒီလိုသိသိရှုမှတ်ပြီးတော့နာယုံနှစ်ပါးကိုပိုင်းခြားပြီးပြီးတာဟာနာမဥပပရိစ္ဆာဉာဏ်ခေါ်တယ်။အဲဒီဉာဏ်ရင့်ကျက်တဲ့အခါမှာဒိဋ္ဌိဝိတ္တုဏ္ဍီဖြစ်တယ်လို့ဆိုလိုပါတယ်။ဒီထက်မှလက္ခဏာလိုအားဖြင့်သိရဆိုတာယုံနာတို့ရဲ့အထယ်ကိုဖြစ်တဲ့သဘောလက္ခဏာကိုသိတာပါပဲ။သာသာလိုအားဖြင့်သိရဆိုတာကလည်းအဲဒီယုံနာတွေရဲ့ကိစ္စရာသကိုသိတာပါပဲ။ပိစုရာလိုအားဖြင့်သိရဆိုတာကလည်းအဲဒီယုံနာတွေရဲ့သင်္ဘောဘုံအချင်းရာပိစုပ္ပံကိုသိတာပါပဲ။မရထံကိုသိဖို့ကတော့ဝိပဿနာရှုကားစားမှမလွတ်သေးပါဘူးဒါကြောင့်ဒီမှာလက္ခဏာရယ်ရာသရယ်ပိစုပ္ပထာရယ်ဒီသုံးမျိုးနဲ့ဒီပုံကိုသာကျင့်ပြသွားမယ်ဂုတုပြခဲ့တဲ့ဝိတ္တုရိမေမှာရောဗိဓမာရသင်္ဃာကျမ်းမှာရောနာယုတ်တို့ကိုအမည်နာမနဲ့ရှုရမယ်လို့မပြဘူးအရေးအတွက်ကနာသင်္ချာနဲ့ရှုရမယ်လို့လည်းမပြဘူးအမုံမုံအထေရရနဲ့ရှုရမယ်လို့လည်းမပြဘူးဘာဘာဘာဘာဖြစ်နေပုံနဲ့ရှင်းရမယ်လို့လည်းမပြဘူးအမှန်ပြထားတာကတော့လက္ခဏာရတာစသီတို့နဲ့သာရှင်းရမယ်လို့ပြထားပါတယ်အဲ့ဒါကိုအထူးသတိပြုကြဖို့ပါပဲအဲ့ဒါကိုသတိမပြုရင်ဘာဘာဘာဘာပညာအမုံမုံပညာအရေးအတွက်ပညာအမည်နာပဲပညာတွေရောက်ကုန်တာတည်းနန္တရားယုတ်တရားတွေကိုလက္ခဏာရတာစသည်နဲ့ရှုရမယ်လို့အထာဂတာများကပြဆိုထားတဲ့အတိုင်းဝါယောဓယုတ်ကိုရှုရင်သူ့လက္ခဏာသူ့ရတာသူ့ပစ္စုပ္ပန်များနဲ့ရှုရလိမ့်မယ်အဲဒီတော့ဝါယောဓရဲ့လက္ခဏာကဘာလဲဆိုလို့ရှိရင်ဝိထာမနာလက္ခဏာဝါယောဓတုဝါယောဓတုဝါယောဓတိဝိထာမနာလက္ခဏာထောက်ကန်တောင်းတင်းခြင်းလက္ခဏာရှိပါတယ်လက္ခဏာဆိုတာအထဲကိုသဘောပဲဒါကြောင့်ထောက်ကန်တောင်းနေတာဝါယောဓရဲ့အထဲကိုပဲအဲဒီထောက်ကန်တာတောင်းနေတာဒီပင်လင်ဝါယောဓပဲလို့မှတ်ရမယ်ဝါယောဓရဲ့ရတ္တဘာလဲဆိုရင်သမှုရိနရတ္တလို့မိတ်ဆိုထားတဲ့အတိုင်းလှုပ်ရှားခြင်းဟာသူရတ္တသူကိစ္စပါပဲဝါယောဓရဲ့ပိစုပ္ပန်ကဘာလဲဆိုရင်ဘိနိယရာပိစုပ္ပန်နာလို့မိဆိုထားတဲ့အတိုင်းကျေးဇူးဆောင်ခြင်းဟာသူပိစုပ္ပန်မှာပဲပိစုပ္ပန်ဆိုတာရှုနေတဲ့ယောဂီရဲ့ညာထဲမှာထင်ပေါ်လာတဲ့အချင်းအရာပါပဲဝါယောဓကိုရှုနေရင်တဏှာတဏှာကိုရွှေ့ဆောင်နေတယ်တွန်းဆောင်နေတယ်ဆွဲဆောင်နေတယ်လို့ယောဂီရဲ့ညာထဲမှာထင်ပေါ်လာတာပါတယ်အဲ့ဒါဟာဝါယောဓရဲ့ပိစုပ္ပန်မှာပဲဝမ်ပိုက်ကဖောင်းနာပိနာကိုရှုနေရင်ဘိုက်ထဲကတောင်းနေတာလှူရှားတာတွေဒီွေတူရည်ချင်းရွှေ့ဆောင်နေတာတွေဒါတွေကိုထင်ရှားသိနေတာပဲအဲ့ဒါတွေဟာဝါယောဓရဲ့လက္ခဏာရာသပိစုပ္ပန်နေပဲဒီဝါယောဓကအရေးကြီးပါတယ်သတိဌာနသုတ်ဒေသနာကာယ ानु ဘသနာအရိယာပဌာပိုင်းနဲ့သံသညာပိုင်းမှာအထာဂရဆရာကဒီဝါယောဓကိုကြည့်ပဓာနာအားဖြင့်ဖွင့်ပြပြထားပါတယ်ဘုံဘာလိတော်ကစပြီးတော့ထုတ်ပြတယ်။ကိစ္စံတော်ဝါကိစ္စာမိတိပဇာနာတိဒါကမြတ်စွာဘုရားဟောတဲ့ပါဠိပဲ။ကိစ္စံတော်ဝါသွားသည်ရှိတော်လီဝါသွားလင်းလီ ေသာမိတိသွားသည်ဟု၍ပဇာနာတိတိသွားတိုင်းသွားတိုင်းသွားတဲ့မူရာရုပ်ကိုသွားတယ်သွားတယ်လို့မပြတ်ရှုပြီးပြီးကိုညွှန်ကြားထားပါတယ်အဲ့ဒီလိုရှုတော့ဉာဏ်နဲ့ပိုင်းခြားပြီးပြီးပုံကိုအထာထာမှာဒီလိုဖွင့်ပြထားပါတယ်ဒေသာမိတိစိတ်တံဥပ္ပဇ္ဇတိသံဝါယံဇနေတိဝါယောဝိညာတိံဇနေတိစေတကိယဝါယောဓာတဝိဖာရေနသင်္ဂလကာယတာပုရတောဘိနိယရောဂမနံတိဥစ္စတိသစ္စာမိရိစိတ်တံသွားမေကြံသောစိတ်သည်ဥပ္ပဇ္ဇတိဖြစ်ပေါ်လာ၏တန်ထိုစိတ်သည်ဝါယံတောင်တင်းလှုပ်ရှားသောလေယုတ်ကိုဇနေတိဖြစ်ပေါ်စေ၏ဝါယောလေယုတ်သည်ဝိညာတံဝိညာတိံတွန်းကံမှုတတ္တိအထူးဟုသောဝိညာယုတ်ကိုဇနေတိဖြစ်ပေါ်စေ၏စိတ်တကရိယာဝါယောဓာတုဖာရိနံစိတ်ကပြုအပ်သောဝါစိတ်ကြောင့်ဖြစ်သောတောင်းနှင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရွာခြင်းကြောင့်သကလကာယတာတကုလုံး၏ပုရတော်ပြီးနေရသောဖြစ်သည်သောရှေးရှုဆောင်သွားခြင်းကိုကမနာတိဥစ္စတိသွားခြင်းဟုခေါ်ဆိုအပ်၏ဒီလိုသိပါတယ်ဆိုလိုတာကတော့သွားတယ်သွားတယ်သွားတယ်သွားတယ်လို့မပြတ်ရှုနေတဲ့ယောဂီကဒါလို့သိပါတယ်သွားမယ်ကြမ်းတဲ့စိတ်ကလေးကရှေးဥစွာဖြစ်ပေါ်လာတယ်အဲဒီစိတ်ကြောင့်တောင်းတင်းလှုပ်ရှားမှုတွေကိုယ်ထဲမှာအနှံပြားဖြစ်ပေါ်လာတယ်အဲဒီတောင်းတင်းလှုပ်ရှားမှုတွေကိုယ်ထဲမှာအနှံပြားဖြစ်ပေါ်ပြီးလှုပ်ရှားတွန်းကန်သောကြောင့်ရုပ်ကိုယ်ကြီးကဒီရွေချင်းရွေ့ရွေ့သွားတာကိုငါသွားတယ်သူသွားတယ်လို့ခေါ်ရတာပဲအမှန်မှာတော့သွားတယ်လည်းငါတော့သူပါရဲ့လို့မရှိဘူးသွားခြင်းနဲ့စိတ်နဲ့လှုပ်ရှားရုပ်ဒီနှမျိုးပဲရှိတယ်လို့ဒီလိုသိသွားပါတယ်အဲ့ဒါအဓိကထာကဖွင့်ပြထားပုံပါပဲဒီတရားစကားထဲမှာတောင်းတင်းလှုပ်ရှားမှုဝါယောဓာတိပုံကိုဗရာဏပြုပြီးပြထားပါတယ်ဒါကြောင့်ဒီဝါယောဓာကိုလက္ခဏာရသပစ္စုပ္ပထာနဲ့ကြာကြာနာနာနားလည်ထားရင်မိမိတို့ရှုနေတာဟာသဘာဝကြမကြကိုဆုံးဖြတ်နိုင်ပါလေ။ဒါကြောင့်ဒီဝါယောဓာကိုတူတူနဲ့မှတ်ရအောင်ဖောက်မုတ်ကလေးပေးဦးမယ်။ဒီဆောင်မုတ်ကလည်းအသေးဆန်းတော့မဟုတ်ပါဘူး။မကြမကြဟောနေတဲ့ဆောင်မုတ်ကလေးပါပဲ။အဲ့ဒီဆောင်မုတ်ကသောက်ကံတောင်းတင်းကြော်ခြင်းတမီရင်းရင်လှူရှားရွေသွားတတ်သည်သူလိုရပဲတွန်းလျက်ဆောင်သည်ဝါယောဓာတိမမြတ်ယောဂီဒါပါပဲ။ဒီဆောင်မုတ်ထဲမှာသောကံတောင်းနှင်းယောခြင်းတမီဆိုတဲ့ပထမအပိုက်ကဝိဒံမနလက္ခဏာဝါယောဓာတုဆိုတဲ့အထကထာရစီကုံးထားတာပါပဲအဲဒီမှာသောကံနဲ့ဆိုတာကသာဝေကျမ်းကနေမှသုံးတဲ့စာသုံးစကားပဲအကြထဲမှာတော့သုံးလည်းမရှိဘူးဘောလုံးထဲမှာအတွင်းကလေတွေကပြည့်ပြီးတော့တောင်းခံထားတော့အဲ့ဒီဘောလုံးဟာဘေးကိုကားပြီးတောင်းနေနေတယ်။အဲ့ဒါကိုစာသုံးနဲ့ပြောရရင်ထောက်ခံထားတယ်လို့ပြောရတယ်။အရာသုံးစကားနဲ့ဆိုရင်တော့အဲ့ဒါဟာတောင်းနေနေတာပါပဲ။လက်ကိုဒီလိုဆန့်တန်းလိုက်ရင်လက်ထဲမှာတောင်းနေတာတွေထင်ရှားနေတယ်။အဲ့ဒါတွေဟာဝါယောဓာရဲ့ထောက်ခံမှုတွေပါပဲ။သောကံဝါယောဓိလို့လည်းခေါ်ရပါတယ်။ဥပမာလေကောင်းပေါ်လေမှုရာပေါ်မှာလူကကောင်းတဲ့ခွနဲ့ဖိပြီးတော့နေရင်အဲဒီကောင်းတို့ကိုတို့ဟာအောက်ကိုကျွံကြမသွားပဲအပေါ်မှာမြင့်ပြီးတည်နေတယ်။အဲဒါကောင်းတဲ့မှုရာတွေကတောင်းတင်းမှုဝါယောဓိလေယုတ်တွေကတောင်းခံပြီးထမ်းထားလို့ပဲ။ဥခဲဘုံကြီးတွေမြင့်တက်နေတာလဲအောက်ဥခဲတွေထဲမှာရှိတဲ့တောင်းတင်းမှုဝါယောဓာတွေကတောင်းခံပြီးထမ်းထားလို့ပါပဲအကယ်၍သာအောက်ဥခဲတွေကတောင်းခံမထားရင်တော့အပေါ်ဥခဲတွေဟာအောက်ကိုကျွံပြီးနှိမ့်ကျသွားကုန်မှာပဲလူပဲထဲမှာလဲဒီနေ့တိုင်းမှာပဲသောကံတောင်းတော့နဲ့ဝါယောဓာဆိုတာတွေကယုတ်ကိုကြီးရဲ့မှာအနှံ့ပြည့်စီနေလို့ဒီကိုကြီးဟာအတုံးခဲကြီးအထဲကြီးကြီးနေနဲ့သ ထူထောင်နေနိုင်တာအဲဒီထောက်ကန်တောင်းနေတာဟာဝါယောဓာရဲ့အထက်ကိုပါပဲဒီနေရာမှာတောင်းနေတယ်ဆိုတာကလည်းသူ့လောက်မတောင်းနေတာကိုထောက်ဆပြီးတော့ခေါ်ရတာပဲသူ့ရဲ့တောင်းနေတာနဲ့ထောက်ဆလိုက်ရင်တော့သူ့ကိုညော့တယ်လို့ပဲခေါ်ရပြန်တယ်တို့သူညော့တယ်ဆိုတာကလည်းသူ့ရဲ့တင်းတာကိုထောက်ဆပြီးတော့ခေါ်ရတာပဲသူ့ရဲ့ညော့တာနဲ့ထောက်ဆလိုက်ပြန်တော့သူ့ကိုတောင်းနေတယ်လို့ခေါ်ရပြန်တယ်ဒါကြောင့်ညော့တယ်ဆိုတာလဲဝါယောဓပါပဲဒါကြောင့်ထောက်ကန်တောင်းနေညော့ခြင်းတည်းမြည်လို့သံမှုထဲမှာအပြည့်စုံပေါ်ပြထားတယ်